Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ16ရက်စနေနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဘိုင်းဒိုမီတာ24 25 30နဲ့50နဲ့ဘိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖုံပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။ကျမအေသနာကျော်ပါ။မြောက်ကိုရီးယားနိုင်ငံခေါင်းဆောင်ကင်ဂျွန်အွန်ကသူ့ရဲ့နိုင်ငံကိုအမေရိကန်စစ်အင်အားနဲ့ရှင်းနိုင်တဲ့အထိတိုးချဲ့လှုပ်ဆောင်သွားမယ်လို့ဒီနေ့ပဲရုံမြင့်တင်ကြားမှာပြောကြားသွားခဲ့ပါတယ်။မြန်မာနိုင်ငံရခိုင်ဒေသမှာလူသားတွေကြုံတွေ့နေရတဲ့ဖြစ်ရပ်ဆိုးနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ချက်ချင်းကြောင်းဝင်တိုက်တင်းဖို့ Nobel ဆုရှင်တွေနဲ့ထင်ပေါ်ကြော်ကြားသူတွေကကုလသမဂ္ဂလုံခြုံရေးကောင်စီကိုအိတ်ဖွင့်ပေးစာပေးသွားပါရရှင်။ဒီလိုမျိုးဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဒီညကြားရဖို့ရှိပါတယ်ရှားဖောင်ရင်
။ကောင်းပါပြီရှင်။ဒီကနေ့ညနားဆင်ကြမယ့်သတင်းလှော်တွေထဲမှာတော့
တန်းဆန်ထဲမှာလုတ်ရဆိုတဲ့ရည်ရွယ်ချက်ကလည်းရှင်းတယ်အများပြည်သူလူထုကိုပါဝင်စေချင်တယ်အခု150ကျော်ရှိတဲ့နိုင်ငံမှာအများစုဖြစ်တဲ့လူထုအကုန်လုံးကလည်းပါဝင်ဖို့လိုတယ်ဆိုတဲ့ဟာကိုအမားတို့ဒီ message လေးကိုပေးတင်တယ်
အပီပီဆိုင်ရာငြိမ်းချမ်းရေးအထိတ်အမှတ်ပွဲဦးဆောင်ကျင်းပတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Moving Forward Together အဖွဲ့ကမကြကြီးစင်ပြောသွားတာပါ။ပြည်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်။ဒါအပြင်သတင်းနောက်မှဆုအစီအစဉ်နဲ့မြန်မာတခွင်အစီအစဉ်တွေကိုလည်းနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးသနာကျော်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
။မြောက်ကိုရီးယားနိုင်ငံခေါင်းဆောင်ကင်ဂျွန်အွန်ကသူ့ရဲ့နိုင်ငံကို American စစ်အင်အားနဲ့ရှင်းနိုင်တဲ့အထိတိုးချဲ့လှုပ်ဆောင်သွားမယ်လို့ပြောပြီးတော့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုပြင်းထန်တဲ့အထိလှုပ်ဆောင်သွားဖို့စနေနေ့ကပဲဆိုရရုပ်တံကနေကတိပြုသွားပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်မှုစ조사နေတာအောင်မြင်ခံနေပြီလို့ Mr. Kim ကပြောပြီးတော့ကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုကတိုးလာနေတဲ့အချိန်မှာဒီအစီအစဉ်ကိုပြီးသက်လှုပ်ဆောင်ဖို့တန်တိတ်ချန်ချသွားပါတယ်။ဒီပန်းနိုင်ရောက်ဖို့အတွက်နဲ့အမေရိကန်ကခံနိုင်ရည်မရှိတဲ့နျူကလ িয়ার လက်နက်နဲ့တံပြန်တိုက်ခိုက်နိုင်တဲ့စွမ်းရည်ပိုင်ဆိုင်နိုင်မှုအတွက်တနိုင်ငံလုံးကအင်တိုက်အားတိုက်ပါဝင်လှုပ်ဆောင်ဖို့သူကတိုက်တွန်းသွားခဲ့ပါတယ်။မြောက်ကိုရီးယားကဂျပန်နိုင်ငံမြောက်ပိုင်းကိုကျော်ပြီးတော့တားလက်ပစ်ပယ်ရင်တက်ဒုံးကြီးတစ်စင်းကိုတလမပြည့်ခင်အချိန်တွင်းမှာဒုတိယအကြိမ်ဖြစ်နေတောက်ကြနေကပဲထပ်ပြီးတော့ပြစ်လွတ်သွားပြီးနောက်တစ်ရက်မှပဲအခုလိုမျိုး Mr. Kim ပြောသွားတာပါ။မနေ့ကပြစ်လွတ်တဲ့ဒုံးကြီးကမိုင်ပေါင်း 2,300 ပြန်တန်းပြီးတဲ့နောက်ပစိဖိတ်သမုဒ္ဒရာတွေကိုကျသွားတာဖြစ်ပါတယ်။ Mr. Kim ကဒီဒုံးကြီးပြစ်လွတ်ဆန်းတက်နိုင်မှုကိုကျင်းနဲ့အားရတယ်လို့ပြောသွားခဲ့ပြီးတော့ဒါဟာမြောက်ကိုရီးယားရဲ့ဒုံးကြီးစွမ်းရည်တိုးမြင့်မှုစ조사တဲ့အပိုင်းမှာအောင်မြင်နေဆိုတာပြသနေတယ်လို့လည်းဆိုပါတယ်။ကုလသမဂ္ဂကအရေးယူပိတ်ဆို့မှုတွေလုပ်ထားတဲ့ကြားကဒီလိုမျိုးကဘာကအတိအမှတ်ပြုရတဲ့အောင်မြင်မှုတွေရတာလို့ Mr. Kim ကပြောကြောင်း KCNA သတင်းမှဖော်ပြပါတယ်။တိုက်ချင်းပြည်ဒုံးကျည်မှာတပ်ဆင်ထားတဲ့တာမိုနျူကလ িয়ার လက်နက်လို့မြောက်ကိုရီးယားကပြောတဲ့နျူကလ িয়ার လက်နက်စမ်းသပ်မှုတစ်ခုကိုဒီလအစောပိုင်းကပြုလုပ်ခဲ့သေးတာပါ။ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာမြောက်ကိုရီးယားကပယ်ရင်တက်ဒုံးကျည်28စင်းစမ်းသပ်ပြုလုပ်ခဲ့ပြီးတော့နျူကလ িয়ার လက်နက်စမ်းသပ်မှု3ခုပြုလုပ်ခဲ့ပါတယ်ရှင်
။အမေရိကန်သမ္မတဒေါနယ်ထရမ့်ဟာရှေ့သတင်းမှတ်မှာကျင်းပမဲ့ကုလသမဂ္ဂအထွေထွေညီလာခံကျရင်မြောက်ကိုရီးယားနိုင်ငံကိုကမ္ဘာလုံးဆိုင်ရာစီးပွားရေးတက္ကသိုလ်ပိတ်ဆို့မှုတွေတင်းတင်းကြပ်ကြပ်လှုပ်ဆောင်သွားဖို့အတွက်တွန်းအားပေးသွားဖို့ရှိတယ်လို့အမေရိကန်အစိုးရထိပ်တန်းအရာရှိနှုတ်ကပြောဆိုလိုက်ပါတယ်။တန်တမာရေးမအောင်မြင်မှုကစစ်ဖြစ်လာနိုင်တဲ့အခြေအနေကိုတိုးစေတယ်ဆိုတဲ့အချက်ကိုတမန်ထရမ့်ကအဓိကပြောသွားဖို့ရှိတယ်လို့လည်းပြောပါတယ်။လုံခြုံရေးကောင်စီကမြောက်ကိုရီးယားနိုင်ငံကိုနောက်ထပ်အရေးယူပိတ်ဆို့မှုတွေချမှတ်ဖို့အခုလအတွင်းလှုပ်ဆောင်ခဲ့တဲ့အပေါ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်နီကီဟေလီနဲ့မြန်မာလုံခြုံရေးချန်ပီယံအိရှာမိုက်မော့စတာတို့ကတောက်တာနေကပြုလုပ်တဲ့အင်ပြီးတော့သတင်းစာရှင်းလင်းပွဲအတွက်မှကြိုဆိုခဲ့ကြပါတယ်။မြောက်ကိုရီးယားဘက်ကရန်စားတဲ့လှုပ်ရွတ်တွေနဲ့အစဉ်မြင်မဲ့တဲ့လှုပ်ရွတ်တွေကိုဆက်လုပ်နေတာကိုတွေ့နေရတယ်လို့နီကီဟေလီကပြောပါတယ်။မြန်မာလုံခြုံရေးချန်ပီယံမိုက်မော့စတာကလည်းသူဆိုရတော့စီရေးနီးလန်းနဲ့ဖြည့်ရှင်းတာကိုရှောင်ရှားနိုင်ဖို့အတွက်ပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချမှတ်ဖို့လိုအပ်ပြီးတော့ဒါကိုတစ်ကမ္ဘာလုံးကထောက်ခံသွားဖို့လိုတယ်လို့ပြောပါတယ်။မြောက်ကိုရီးယားကမနေ့တောက်ကြနေတုန်းကဂျပန်နိုင်ငံဘော်ကနေချော်ပြီးတော့ဒုံးကျည်တစ်စင်းပြစ်လွတ်ခဲ့ပါတယ်။မြောက်ကိုရီးယားကရန်လိုတဲ့လှုပ်ရွက်တွေကိုဆက်လုပ်နေမယ်ဆိုရင်အမေရိကန်အနေနဲ့မိကုံရန်ကိုလက်တုံ့ပြန်မယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကပြီးခဲ့တဲ့ဩဂတ်စ်လကချင်းချောက်ခဲ့ပြီးတဲ့နောက်ဒါဟာမြောက်ကိုရီးယားဘက်ကဒုတိယအကြိမ်ဂျပန်နိုင်ငံဘော်ကနေချော်ပြီးတော့ဒုံးကျည်ပြစ်လွတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်အောင်စုအနောက်ခြမ်းကယ်လီဖိုးနီးယားပြည်နယ်ကဥပဒေပြုအမတ်တွေကနိုင်ငံတွင်းတရားမဝင်နေထိုင်သူတွေနဲ့ပတ်သက်ပြီးတော့တစုံတရာအကာအကွယ်ပေးထားတဲ့ဥပဒေတစ်ခုကိုအတည်ပြုပေးလိုက်ပါတယ်။အဲ့ဒီပြည်နယ်ရင်းမှာအဖမ်းခံရတဲ့သူတွေကိုနိုင်ငံသားဟုတ်မဟုတ် ရဲကမင်းမြန်ွက်မရှိဘူးလို့ဒီဥပဒေကတားမြစ်ထားတာဖြစ်ပါတယ်။ပြီးတော့ရဲတပ်ဖွဲ့ဝင်တွေအနေနဲ့လူဝင်မှုကြီးကြပ်ရေးအရာရှိတွေနဲ့ပူးပေါင်းဆောင်ရွက်ခွင့်ကိုလည်းကန့်သတ်ထားပါတယ်။အခုလိုမျိုးကယ်လီဖိုးနီးယားပြည်နယ်အတွင်းမှာရွှေ့ပြောင်းခြေချနေထိုင်သူတွေကိုပို့ပြီးတော့အကာအကွယ်ပေးနိုင်တော့မယ့်အဆောင်ရွက်ချက်ကိုထောက်ခံမှာကြောင်းပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရီ ဘရောင်းကဆိုပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့နိုင်ငံတွင်းစာရွက်စာတမ်းမရှိပေနဲ့နေထိုင်သူတွေကိုနှိမ်နှင်းမယ်၊မူရင်းနိုင်ငံပြန်ပို့တာတွေကြဲကြဲပြင်းပြင်းလှုပ်ဆောင်မယ်လို့မဲဆွယ်ကာလမှာကတိပြုထားခဲ့တာပါ။ကယ်လီဖိုးနီးယားပြည်နယ်ကရဲတွေအနေနဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ရွှေ့ပြောင်းနေထိုင်သူပြန်ပို့ရေးဇေယျထဲမှာပါဝင်ကူညီရမယ့်အခြေအနေကိုဒီဥပဒေကတားဆီးပေးလိမ့်မယ်လို့ကယ်လီဖိုးနီးယားအထက်လွှတ်တော်အမတ်ကောင်းဆောင်ကေဗင်ဒီလွန်ယွန်ကပြောသွားပါတယ်။ဒါမှလည်းဒီဥပဒေအောက်မှာလူတို့ဦးဟာဒုစရိုက်မှုပေါင်း800ကျပ်ကမှတစ်ခုထက်ပိုပြီးတော့ကျူးလွန်နေဆိုရင်တော့ဒေသဆိုင်ရာနဲ့ပြည်နယ်ရဲအရာရှိတွေအနေနဲ့ပြည်အောင်စုလူဝင်မှုကြီးကြပ်ရေးအရာရှိတွေနဲ့သတင်းအချက်လက်ဖလဲခွင့်ရှိပါတယ်ရှင်
။ဗြိတိန်နိုင်ငံလန်ဒန်မြို့မှာတောက်ကြနေကလူသွားလူလာများတဲ့အချိန်တွင်းမှာမြေအောက်ရထားကိုဘုံခွဲတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတော့လူတို့ကိုဖမ်းဆီးလိုက်တယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောကြားလိုက်ပါတယ်။အသက်16နှစ်အရွယ်အမျိုးသားတဦးကိုဒိုဝါစိတ်ကန်းဒေသမှာစနေနေ့မနက်ကဖမ်းဆီးလိုက်တာဖြစ်တယ်လို့ဗြိတိန်အာဏာပိုင်တွေကပြောပါတယ်။ဒိုဝါစိတ်ကန်းဟာဗြိတိန်နဲ့ပြင်သစ်ကြားရေကြောင်းနဲ့သွားလာတဲ့အဓိကကရုစိတ်ကန်းနေရာလည်းဖြစ်ပါတယ်။ဗြိတိန်ရဲတပ်ဖွဲ့ရဲ့ညင်ညာချက်မှာတော့ဒီဖမ်းဆီးမှုဟာအရေးပါတဲ့ဖမ်းဆီးမှုဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်။ရထားပေါ်ပါလာတဲ့ဘုံပေါက်ကွဲမှုဖြစ်ခဲ့တဲ့ Boston Green Buddha ယုံကိုပြန်ဖွင့်လိုက်လို့လန်ဒန်ဖွင့်လိုက်တယ်လို့လန်ဒန်ပို့ဆောင်ရေးအာဏာပိုင်တွေကစနေနေ့မနက်အစောပိုင်းမှာပြောခဲ့ပါတယ်။ဗြိတိန်နိုင်ငံရဲ့ကြမ်းဖက်မှုတိုက်ဖျက်ရေးပူးတွဲလိလာဆက်စပ်မှုဌာနကအကြမ်းဖက်ချင်းကြောင်းမှု NDA ကိုစိုးရိမ်ရတဲ့အဆင့်ကိုတိုးမြင့်လိုက်တယ်လို့ဗြိတိန်ဝန်ကြီးချုပ် Theresa May ကဒီတိုက်ခိုက်မှုဖြစ်ပြီးတဲ့နောက်မှာပြောခဲ့ပါတယ်။ ISIS အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ
VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာအဲ့လက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကနေပြီးဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။မြန်မာနိုင်ငံရခိုင်ဒေသမှာလူသားတွေကြုံနေရတဲ့ဖြစ်ရပ်ဆိုတဲ့လူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ချက်ချင်းချောင်းဝင်တိုက်တွန်းပေးဖို့နိုဘယ်ဆုရှင်12ဦးနဲ့အနုပညာနဲ့အစည်းအဝေးရေးလူမှုရေးလောကရုံးမှာထင်ပေါ်ကြော်ကြားသူတွေကကုလသမဂ္ဂလုံခြုံရေးကောင်စီစီကိုဒီကနေ့ပဲအိတ်ဖွင့်ပေးစာတစ်စောင်ပေးလိုက်ပါတယ်။အဖွဲ့အစည်းပေါင်းစုံကတည်ရတဲ့သတင်းတွေအရမြန်မာနိုင်ငံရခိုင်ပြည်နယ်မှာပြုလုပ်တဲ့မြန်မာစစ်တပ်ရဲ့အစ်စ်စင်ရေးတွေကြောင့်ရိုဟင်ဂျာရာနဲ့ချီတေဆုံးခဲ့ရတယ်လို့သူတို့ရဲ့စာမှာပြောထားပါတယ်။လူသိန်းနဲ့ချီပြီးတော့အုပ်ဝင်ဆုံးခွာပြေးကြရတဲ့ပြေးကြရပြီးတော့အခင်းဖြစ်တဲ့ဒေသမှာကုညီကယ်ဆယ်ရေးအဖွဲ့တွေရဲ့ထောက်ပံ့မှုမရတဲ့လောက်ဖြစ်ခဲ့ရတယ်လို့ဆိုထားပါတယ်။ဒီလိုအခြေအနေတွေကြောင့်အရင်ထစ်တွေကလေးကကုလသမဂ္ဂကကြားဝင်မှုရေးသားတောင်းဆိုခဲ့ပြီးပါပြီ။ဒါမှလည်းအခြေအနေထူးခြားမလာခဲ့လို့ရခိုင်ဒေသကအပြစ်မဲ့ရက်သားတွေပေါ်မှာအင်အားသုံးလှုပ်ဆောင်နေကြတယ်။ရက်တန်သွားအောင်ကုလသမဂ္ဂအနေနဲ့ခိုင်မာတဲ့ဆုံးဖြတ်ချက်နဲ့အဆောင်ရွက်ဖို့တောင်းဆိုပါတယ်ဆိုပြီးတော့သူတို့ရဲ့စာမှာရေးထားပါတယ်။သူတို့ရဲ့ပေးစာမှာရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရအနေနဲ့ချက်ချင်းအကောင့်ထဲပို့အောင်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကဖြောင်းပြပါလို့လည်းပါပါတယ်။ဒီရခိုင်ကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပို့ဖို့အတွက်ကြိုတင်လှုပ်ဆောင်ရမယ့်အချက်တွေကိုအကြံပြုပါတယ်ဆိုပြီးတော့လည်းအချက်6ချက်ကိုသူတို့ကထောက်ပြပါတယ်။အဲ့ဒီထက်မှာတော့ဒုက္ခသည်တွေတစ်ဖက်နိုင်ငံကိုထွက်ပြေးနေတာရက်တန့်သွားအောင်လို့ချက်ချင်းအရေးယူဆောင်ရွက်ဖို့နိုင်ငံတကာစောင့်ကြည့်အကဲခတ်တွေမှန်မှန်လာရောက်ကြီးစုခွင့်ပေးဖို့နဲ့နိုင်ငံရေးလွတ်လပ်ခွင့်နဲ့လွတ်လပ်စွာသွားလာခွင့်တွေပေးရဖို့ပါဝင်ပါတယ်။ဒီအိတ်ဖွင့်ပေးစာကိုပေးတဲ့ထဲမှာ Noel Sushin 12ဦးအပြင် YouTube ဂီတအဖွဲ့ကောင်းဆောင်ဘုန်းတို့ Virgin 30 Richard Branson နဲ့ Hollywood မင်းသား Forest Whitaker တို့လည်းပါဝင်ပါတယ်ရှင်။
မြန်မာနိုင်ငံမှာဖိနှိပ်ခံနေရတဲ့ရိုဟင်ဂျာတွေနဲ့ဒူမွတ်စလင်တွေရပ်တည်ကြဖို့တိုက်တွန်းပြီးတော့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဒီကနေ့စနေနေ့ကလူထောင်နဲ့ချီပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဂျကာတာမြို့တော်ရဲ့တင်ဂီရာမျိုးသား၆ထိုင်မှာအဖြူရောင်တွေဝတ်ဆင်ထားတဲ့ဆန္ဒပြသူတွေကအင်ဒိုနီးရှားလန်ဒီဆောင်ဘုတ်တွေကင်ဆောင်ပြီးတော့မြန်မာနိုင်ငံကမွတ်စလင်ညီကိုမောင်နှမတွေနဲ့ဒူရပ်တည်ပါမယ်လို့အတိတ်ထံပြုခဲ့ကြပါတယ်။သူတို့ကကမ္ဘာကောင်းဆောင်တွေမြန်မာဆွေရကိုပို့ပြီးဖိအားပေးဖို့လည်းတိုက်တွန်းသွားပါတယ်။အိန္ဒိယနိုင်ငံရှေ့မြောက်ပိုင်းအာဂါထာလာမြို့မှာတော့ မြန်မာနိုင်ငံမှာရိုဟင်ဂျာတွေနှိပ်ကွခံနေရတာကိုမကျေနပ်လို့ဆိုပြီးတော့မွတ်စလင်တွေတောက်ကြနေကဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေကမြန်မာအစိုးရနဲ့နိုင်ငံတော်အတိုင်းအမြင်ကပုတ်ကိုတော်ဆန်းစုကြည်တို့ကိုဆန့်ကျင်တဲ့ဆောင်ဖို့တွေကင်ဆောင်ပြီးတော့ကြေကြော်သံတွေအော်ဟစ်ခဲ့ကြပါတယ်။သူတို့ကဒီကိစ္စနဲ့ပတ်သက်ပြီးတော့အိန္ဒိယအစိုးရအနေနဲ့မြန်မာအစိုးရကိုဖိအားပေးဖို့တောင်းဆိုခဲ့ကြပါတယ်ခင်ဗျာ။
အမေရိကန်ပြည်အောင်စုမှာနောက်ထပ်38နှစ်ကြာတဲ့အခါမှာအာရှနယ်ပယ်ကြီးကအများဆုံးနိုင်ငံခြားနယ်ပယ်မျိုးဖြစ်တော့မယ်လို့စန်စစ်တမ်းကောက်ယူမှုအစ်တစ်ခုမှာဖော်ပြထားပါတယ်။လူဦးရေတိုးများတဲ့အထက်မှာတော့ဒီဘူတန်နီပေါ်နဲ့မြန်မာတို့ပါဝင်ပါတယ်။လူဦးရေအများဆုံးနဲ့ကနေပြီးမြန်မာနိုင်ငံပါဝင်တာဖြစ်ပါတယ်။ဒီအမေရိကန်ရောက်အာရှတိုက်သားတွေအရှေ့အာရှအရှေ့တောင်အာရှနဲ့တောင်အာရှဒေသတွေကနိုင်ငံပေါင်း20ကျော်ကလာပြီးတော့အဲ့ဒီထက်က94ရာခိုင်နှုန်းကအဲ့ဒီနိုင်ငံတွေရဲ့ပြမမျိုးလူမျိုးနယ်တွေဖြစ်ကြတယ်လို့ဆိုပါတယ်အမေရိကန်ပြည်အောင်စုမှာနေထိုင်နေတဲ့အာရှနယ်ပယ်တွေကစီးပွားရေးအပိုင်းမှာတော့အမေရိကန်တနိုင်ငံလုံးနဲ့ရှင်ရင်ခိုင်မာတောင်းတင်းမှုရှိတယ်လို့ပြောပြီးတော့အာရှမိသားစုတစုရဲ့တစ်နှစ်ပြည်မြဝင်ငွေဒေါ်လာ8,300ကျော်တယ်လို့ဆိုထားပါတယ်ဒါဟာအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့တမိသားစုရဲ့ပြည်မြဝင်ငွေထက်ဒေါ်လာ2000ပိုများတာဖြစ်ပါတယ်အာရှမျိုးနယ်တွေထဲမှာတော့မြန်မာမိသားစုတွေရဲ့ဝင်ငွေကအနည်းဆုံးပဲဖြစ်ပြီးတော့တစ်နှစ်ကိုဒေါ်လာ3,600ပဲရှိပြီးတော့မြန်မာတွေထဲက35ရာခိုင်နှုန်းကအစင်းရွမ်းပါမှုအခြေအနေတတ်မှတ်ထားတဲ့အောက်မှာနေကြရတယ်လို့ပြောပါတယ်ရှင်
အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေကိုဒီကနေ့ကစားကြတာမှာတော့အစောပိုင်းကပွဲမှာ Southampton က Crystal Palace ကိုတကူဂုံးရှိနဲ့နိုင်သွားပါတယ်။အခုကျွန်တော်တို့သတင်းကြေညာနေတဲ့အချိန်မှာတော့ Huddersfield နဲ့ Leicester တို့ဂုံးရှိတည်ချနေပြီးတော့ Liverpool နဲ့ Burnley တို့တကူစီတည်ဖြစ်နေပါတယ်။ Newcastle က Stoke City ကိုတကူဂုံးရှိနဲ့နိုင်နေပြီးတော့ Watford နဲ့ Man City ပွဲမှာတော့ Man City က3ဂိုးဂုံးရှိနဲ့နိုင်နေပြီး West Ham နဲ့ West Brom တို့ဂုံးရှိတည်ချနေပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုမအေးသနာကျော်နဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းပေးပါမယ်စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့ရတအစိုးရလက်ထက်ဒီမိုကရေစီအကူအပြောင်းကာလမှာမြန်မာတိုင်းနိုင်ငံလုံးငြိမ်းချမ်းစေဖို့အစိုးရတမတော်တိုင်းရင်းသားလက်နက်ကင်တွေနဲ့ပြည်သူလူထုတရလုံးငြိမ်းချမ်းရေးရအောင်ဝိုင်းဝန်းစူးစမ်းကြဖို့ဒီကနေ့ကျင်းပတဲ့အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးအထိမ်းအမှတ်ပွဲကနေတိုက်တွန်းလိုက်ကြပါတယ်ပြည်ပခါတွေနဲ့မငြိမ်းချမ်းနိုင်သေးတဲ့ဒေသကဒုက္ခသည်တွေအတွက်လည်းအမြန်ဆုံးငြိမ်းချမ်းရေးရပါစေကြောင်းငြိမ်းချမ်းရေးလှုပ်ရှားသူတွေကဆုတောင်းပေးကြပါတယ်အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပါမယ်ရှင်
ဟုတ်ပါတယ်ဒီကနေ့စက်တင်ဘာလ16ရက်နေ့စနေနေ့ရန်ကုန်မြို့မဟာဗန္ဓုလပန်းချက်အလေကလွတ်လပ်ရေးကြောက်တိုင်းရှိမှာ Moving Forward Together အဖွဲ့နဲ့ International Alert အဖွဲ့တို့ပူးပေါင်းဦးဆောင်ပြီးတော့ငြိမ်းချမ်းရေးလိုလားသူတွေစာပေဂီတအမှုပညာရှင်တွေလူခွင့်လှုပ်ရှားသူတွေဒီမိုကရေစီအင်အားစုတွေစုဝေးပြီးတော့အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးအထိမ်းအမှတ်ပွဲကျင်းပနေတာပါမြန်မာတိုင်းနိုင်ငံလုံးတိုင်းတာနဲ့ငြိမ်းချမ်းရေးရအောင်ဖော်ဆောင်နေချိန်မှာပြည်သူတရလုံးကလည်းငြိမ်းချမ်းရေးအတွက်စိန်ခေါ်မှုတွေခက်ခဲတွေကိုအတူတကွဝိုင်းဝန်းဖြေရှင်းဆောင်ရွက်ပေးကြစီလိုတဲ့ရည်ရွယ်ချက်ဒီငိမ့်ညက်ရဲ့အထိမ့်မဲ့ပွဲတော်ကိုကျင်းပရတာဖြစ်တယ်လို့အပြည်ပြည်ဆိုင်ရာငိမ့်ညက်ရဲ့အထိမ့်မဲ့ပွဲဥဆောင်ကျင်းပတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Moving Forward Together အဖွဲ့တည်ထောင်သူမက်ကြီးကြီးစိန်က VOA မြန်မာပိုင်းကိုပြောပါရယ်
ဟိုဒီနေ့ပွဲလေးကလေအမတို့ Moving Forward Together လို့ခေါ်တဲ့ဒီပြည်ရင်းပရာဟိတအဖွဲ့လေးရဲ့ International Alert လို့ခေါ်တဲ့နိုင်ငံတကာအဖွဲ့ကြီးရဲ့အမတို့အဖွဲ့ပေါင်းပြီးတော့လုပ်တယ်စက်တင်ဘာလ22ရက်နေ့ကိုအစ်မကြရောက်တဲ့အပြည်ပြည်ဆိုင်ရာငိမ့်ချမ်းရေးနေ့ကိုဂုဏ်ပြုတဲ့အထိမ့်မဲ့အနေနဲ့လုပ်တဲ့ပွဲလေးတစ်ခုဖြစ်ပါတယ်။တန်းကြံထဲမှာလုပ်တဲ့ဆိုတဲ့ရည်ရွယ်ချက်ကလည်းဟိုရှင်းတယ်အများပြည်သူလူထုကိုပါဝင်စေချင်တယ်။အခု150ကျော်ရှိတဲ့နိုင်ငံမှာအများစုဖြစ်တဲ့လူထုအကုန်လုံးကလည်းပါဝင်ဖို့လိုတယ်ဆိုတဲ့ဟာကိုအမတို့ဒီ message လေးကိုပေးတင်တယ်
။အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးထိမ့်မဲ့ပွဲမှာငြိမ်းချမ်းရေးတည်သချင်းတွေတည်ဆိုပြီးတော့ဖျော်ဖြေသူငြိမ်းချမ်းရေးလှုပ်ရှားသူအစိုးရစောဖို့ခွားကလည်းလူမျိုးရေးဘာသာရေးအသွင်ဆောင်စစ်ရေးပဋိပက္ခတွေအမြန်ဆုံးငြိမ်းချမ်းစေဖို့မြန်မာနိုင်ငံကြီးငြိမ်းချမ်းပါစေကြောင်းဆုတောင်းပေးပါရစေ။
ကျွန်တော်လည်းအဓိကတော့ဒီနေ့လည်းအဓိက public ကိုကျွန်တော်တို့လိုအပ်တဲ့အခုကျွန်တော်မှငြိမ်းချမ်းတဲ့ပတ်ကအကောင့်အတွေးရဲ့ပေးပေါ်အယူဆလေးတွေဝင်ပါအောင်ကျွန်တော်တို့ကအဓိကငြိမ်းချမ်းရေးကိုအဓိကဖော်ဆောင်တဲ့ဟာဖြစ်တဲ့အတွက်ကျွန်တော်တို့ဒီတရားနဲ့တရားလူမြင်တတ်တဲ့အမြင်တစ်ခုပွားမယ်ပြီးတော့မှကျွန်တော်တို့ဒီတရားနဲ့တရားပို့ပြီးတော့ချစ်မယ်အရေရတယ်ပြီးတော့တရားနဲ့တရားအမုန်းလေးကိုကျွန်တော်တို့ရပ်နိုင်အောင်ကြိုးစားမယ်အဲ့ဒါဘယ်သူကတာဝန်ယူရမလဲဆိုကိုယ်တွေကနေတာဝန်ယူရမယ်ဆိုတဲ့ message ကိုကျွန်တော်အဓိကပေးမယ်ပြီးတော့အဲ့လိုမျိုးမေတ္တာရက်ခံမယ်နော်ဘာလို့ဆိုတော့ဒီအဖွဲ့ကတာဝန်ရှိတယ်ဒီအဖွဲ့ကလုပ်ပါအ လုပ်တဲ့ဟာကိုကျွန်တော်တို့ကူညီမှာပေါ့ဆိုတဲ့အဆင့်ထက်ကျွန်တော်တို့ကဘယ်အဖွဲ့တွေဘာတွေမှမအားမကြည့်နိုင်ဘူးကိုယ့်ကိုယ်အရင်ဆုံးကြည့်ပြီးတော့ကိုကနေသွားမယ်ဆိုတော့ပေါ့နော်အဲဒါလိုမျိုးကိုကနေစပြီးတော့လုပ်လိုက်မယ်ကိုနေရာနဲ့စလုပ်မယ်ဆိုတော့အဲ့ဒီလမ်းကြောင်းကိုကျွန်တော်ရောက်အောင်ကျွန်တော်ပို့ဖို့နောက်ပြီးတော့အဲ့ဒီလမ်းကြောင်းကိုကြားကြပါလို့ကျွန်တော်မေတ္တာရက်ခံပါပါ
စစ်ပြေးဒုက္ခသည်စခန်းနေအထိရောက်သွားပြီးတော့ဒုက္ခသည်တွေရဲ့အရေးကူညီဆောင်ရွက်ပေးနေသူလည်းဖြစ်တဲ့အဆိုတော်စောဖိုးခွားကစစ်ပြေးဒုက္ခသည်တွေနေရရင်ပြန်နိုင်ရေးအထူးသဖြင့်စစ်မီမငြိမ့်နိုင်သေးတဲ့ဒေသကစစ်ပြေးဒုက္ခသည်ကလေးငယ်တွေအတွက်ငြိမ်းချမ်းရေးအသီးအပွင့်တွေအမြန်ဆုံးခံစားရစေဖို့ငြိမ်းချမ်းရေးရဝိုင်းဝန်းကြိုးပမ်းပေးကြဖို့ပြည်သူကိုတိုက်တွန်းပါတယ
်ကျွန်တော်တို့ရဲ့ဒီတိုက်ဝန်းကျင်ကျွန်တော်တို့ရဲ့နိုင်ငံကျွန်တော်တို့ရဲ့ community တစ်ခုလုံးဟာတကယ်ငြိမ်းချမ်းရေးအသွင်ကိုဆောင်တဲ့အချိန်ကြလို့ရှိရင်တော့ဒီလိုမျိုးအခုဖြစ်ပေါ်နေတဲ့အနေအထားတွေနဲ့လုံးဝမတက်ဆိုင်တဲ့ငြိမ်းချမ်းတဲ့အရက်ဒေသတခုပေါ်ထွက်လာမယ်လို့ကျွန်တော်ကမျှော်လင့်ချက်ထားပါတယ်သူတို့ရဲ့နှလုံးသားထဲမှာမေတ္တာတရားနဲ့ဆိုင်တဲ့အကျိုးကိုပဲလူအခွင့်အရေးအပြည့်အဝကိုနားလည်တတ်တဲ့လူတွေဖြစ်ပြီးတော့မှသူတို့ကြီးလာတဲ့အချိန်မှာသူတို့ရဲ့လက်ထဲမှာကျွန်တော်တို့ရဲ့ဒီတိုက်ဝန်းကျင်ကျွန်တော်တို့ရဲ့နိုင်ငံကျွန်တော်တို့ရဲ့ community တစ်ခုလုံးဟာတကယ်ငြိမ်းချမ်းရေးအသွင်ကိုဆောင်တဲ့အစ်စ်မယ်မျိုးတစ်ခုကိုပေါ့နော်ကျွန်တော်တို့ရရှိနိုင်တယ်ဆိုတော့ကျွန်တော်အဲ့ဒီကြီးရဲ့အချက်နဲ့ရန်ကုန်တစ်ခုကိုတည်ထောင်နိုင်ဖို့ကျွန်တော်ကြိုးစားပါတယ
်ဒီငြိမ်းချမ်းရေးပွဲတော်ကရလာတဲ့ရန်ကုန်ငွေတွေကိုမငြိမ်းညံ့နိုင်သေးတဲ့ဒေသတွေဖြစ်တဲ့ကချင်နဲ့ရှမ်းမြောက်ဒေသကစစ်ပြေးဒုက္ခသည်တွေလိုအပ်တာတွေအတွက်ကိုလည်းလှူဒန်းပေးကြမှာဖြစ်တယ်လို့လည်းမတ်ကြီးကြီးစိန်ကရှင်းပြပါတယ်င
ြိမ်းချမ်းရေးအတွက်ကိုအကျိုးပြုခြင်းနဲ့လူတွေကနေဝိုင်းပြီးတော့လူတွေအလုံးပါတယ်နောက်တစ်ချို့နိုင်ငံသားသားတငယ်ချင်းတွေကနေပြီးတော့ပါဝင်လူတန်းတဲ့အလှူငွေတွေပါတယ်ပေါ့နော်နောက်ပြီးတော့ဒီကနေပြီးတော့ရလာတဲ့အကျိုးမြတ်ကိုအမားတို့ကအလှူငွေကိုရှမ်းမြောင်းတဲ့ကချင်ဒေသမှာရှိတဲ့ IDPC ကိုလှူမှာပေါ့ပွဲပြီးဆုံးချိန်မှာ JSC လို့ခေါ်တဲ့ Joint Strategic Team ပေါ့နော်ဒီကချင်မှာ base လုပ်တဲ့အဖွဲ့ဆရာတယောက်ကနေလာပြီးတော့ပွဲပြီးဆုံးချိန်မှာအလှူငွေလာပြီးတော့လက်ခံမှာဖြစ်ပါတယ်ဒီမှာ
ငင်းညာရေးကိုပဲဖန်တီးပါစစ်ပွဲတွေကိုမလိုလားပါမြမပီကြီးငင်းညာပါစေစားတဲ့ငင်းညာရေးဆောင်ဖို့တွေနောက်ငင်းညာရေးပြည်သူကကြီးဆရာကြီးသခင်ကိုရောမိုင်းရဲ့စီလုံးညင်းဒီလဲငင်းညာချင်းတစ်ခုပါပဲနိုဘယ်ငင်းညာရေးဆုရှင်နိုင်ငံတော်တိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ရဲ့အပြုသဘောအကျိုးတရားမှုတွေဖြစ်စေတဲ့အတွေးစကားအပြုမှုတိုင်းဟာငင်းညာရေးကိုအကျိုးပြုစေမှာပါဆိုတာနဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဦးတန်းရဲ့ငင်းညာရေးအဆိုမိတ်နေနဲ့ဦးဖုံးတာတူဆရာမောင်သွေးတစ်စားတဲ့စာပေပညာရှင်တွေရဲ့ငင်းညာရေးကြပြရွတ်ဆိုမှုတွေလူငယ်တွေရဲ့ငင်းညာရေးစကားဝိုင်းတွေဘဟေလိညံစန်းပွဲတွေနဲ့ငင်းညာရေးပုံဖော်တင်ဆက်မှု performance အစီအစဉ်တွေတေးဂီတာဖျော်ဖြေမှုတွေနဲ့ငင်းညာရေးပွဲတော်ကိုစုပေါင်းပုံဖော်ခဲ့ကြတာလည်းဖြစ်ပါတယ်ရှင်
။မဆုမတင်ပြခဲ့တာပါရှင်။အခုတော့သတင်းနာမစုအစီအစဉ်ကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုတကြော့ပြန်အကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းမှာတိုင်းရင်းသားကျေးရွာတွေကပြည်သူတွေဟာထောင်နဲ့ချီပြီးမောင်တော်မျိုးကိုတင်းရှောင်လာတယ်လို့တိုင်းရင်းသားတွေအနေနဲ့မွတ်စလင်တွေအပေါ်မှာယုံကြည်မှုတွေကျဆင်းပြပြလာပါတယ်။ဒါဟာရခိုင်ပြည်နယ်မြောက်ပိုင်းကမတူညီတဲ့လူမှုအဖွဲ့အစည်းတစ်ခုကြားမှာအတူတကွငြိမ်းချမ်းစွာရှင်တွဲနေထိုင်ဖို့အတွက်အခက်အခဲတွေရှိလာနေတာပါ။ဒီအခြေအနေတွေကိုမောင်တော်ဒေသကိုကိုယ်တိုင်လိုက်ပါသွားခဲ့တဲ့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောတင်ပြထားတာကိုနားဆင်ကြရအောင်ပါရှင
်။အကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားပြီးငါရဲ့အကြာဩဂုတ်လ30ရက်နေ့မှာစစ်တွေမျိုးကနေတဆင့်တိုက်ခိုက်မှုအဆိုးအဆုံးဖြစ်ပွားရာမောင်းတော်အပါဝင်ဒေတာရင်းအခြေအနေကိုသတင်းရယူဖို့အစိုးရကစီစဉ်ပေးခဲ့တာဖြစ်ပါတယ်တိုက်ခိုက်မှုကြောင့်ထွက်ပြေးလာသူတွေခိုးလုံရစစ်တွေမျိုးကနေဗိုလ်ကြီးတော်ကိုအသွာနေယူမြစ်ကြောင်းအတွင်းမှာတော့မီးလောင်နေတဲ့နေရာတချို့ကိုတွေ့မြင်ရတယ်လို့ဗိုလ်ကြီးတော်ကလည်းမောင်းတော်အသွာကားလမ်းမှာတော့တိမ်းချောင်လာသူတွေလိုက်ပါလာတဲ့ကားတချို့ကိုတွေ့မြင်ရပါတယ်မောင်တော်မျိုးဝင်မျိုးတကြီးရွာကိုဖြတ်တန်းချိန်မှာလမ်းဘေးမှာမီးလောင်ထားတဲ့ဈေးဆိုင်တန်းတွေနဲ့နေအိမ်တွေကိုတွေ့မြင်ရပါတယ်။မျိုးတကြီးရွာဟာမွတ်စလင်ရွာဖြစ်ပြီးဩဂုတ်လ25ရက်နေ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားချိန်မှာမီးလောင်ခဲ့တာပါ။မောင်တော်ခရိုင်အုတ်ချွေရုံကိုရောက်ရှိချိန်မှာရုံအနောက်ဘက်ကနေအိမ်တစ်လုံးကိုမီးကွင်းလာပစ်တာကြောင့်မီးလောင်မှုအနည်းငယ်ဖြစ်ပွားခဲ့ပါတယ်။ဒီကြက်ကွက်ကတော့ဩဂုတ်လ28ရက်နေ့ကမီးလောင်ခဲ့တာလည်းဖြစ်ပါတယ်။သုံးပိုင်ရွာဟောင်းအမှတ်နှစ်အခြေခံအထက်တန်းကျောင်းခွဲမှာတင်းရှောင်လာတဲ့လူဦးရေကတော့1200ကျော်ရှိနေတာဖြစ်ပါတယ်။ဒီမှာတမထောင်းရမယ်ဆိုလူရောလာတာငွေတုံးရောနောက်ဒီလားဒီဘလူနီးပလေးဆော်လီပါပါရှိဘလူမြေကြီးနေမီးဘူးမြို့မမြောက်ရက်ွက်အခြေခံမူလွန်ကျောင်းမှာတော့ဟိန်းသူဒုက္ခတွေ1600ကျော်လောက်ရှိနေတာဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုအတွင်းမှာဟိန်းသူဘာသာဝင်9ယောက်အသက်ခံခဲ့ရတာလည်းဖြစ်ပါတယ်။
အာလုံးပပလေဝမ်းကြတဲ့ဒါရှိတယ်တနေရှိတယ်သူတို့ကုနေကျွန်တော်တို့ကိုဆက်ဆူလို့ပြီးတော့ပြောတာကျွန်တော်ပေါ်လို့မရဘူးပေါ်မယ်ဆိုရင်သူတို့ကပြောတာကကလေးကိုဒါနဲ့ကိုယ်မဟိုဟာလာလို့ပလိုက်မယ် တနေ့လည်းပြည်မြေဒီလိုပြရတာကျွန်တော်တို့ကုနေဆက်စစ်ရှိတယ်ကျွန်တော်ကဟိုမှာလုံချလေးလဲတော်လို့မရဘူးသူကမင်းတောင်ဟိုမိုင်းတောင်တက်လို့ပြတာပါတယ်
ဩဂုတ်လ3ရက်နေ့ကကိုင်းကြီးမြို့ရွာကရွာသား၈ယောက်အသက်ခံခဲ့ရပြီးအခုအခါမှာရွာသားတွေဟာကိုင်းကြီးရခိုင်ရွာကိုတင်းရှောင်လာကြပါတယ်
။ဒီနေ့တိုင်ကြရတယ်ဆိုပြီးတော့မေလိုက်သွားတယ်။သွားတာနဲ့အလောင်းကောင်ကိုပဲတွေ့တယ်။ချိတ်ချင်းရွာကိုပြင်လာတယ်။ကျွန်တော်တို့တခါလဲမကြုံဘူး။တခါလဲမတွေ့ဘူး။အားရကြုံမလို့အခုလဲကျွန်တော်ရွာထဲမှာမနေရဘူးဖြစ်တယ်။အခုဒီမှာပြောင်းလာတယ်။အခုလဲကျွန်တော်မှအခက်ချင်းရှိတယ်။ကျွန်တော်တို့ဒီကိုင်းကြီးရခိုင်ရွာကိုင်းကြီးရခိုင်လူမျိုးကလေသားစုတွေအကုန်လုံးကြီးကုန်ဘူးဒီတောင်ရောက်တယ်စိတ်တွေရောက်တယ်လဲမှန်ရောက်တယ်အခုလည်းကျွန်တော်ကဘူဒီတောင်ဖြစ်ဖြစ်စစ်တွေဖြစ်ဖြစ်ဒီမိသားစုတွေအကုန်လုံးဖြစ်ပြီးရှင်အခုလုံချုံရေးမရှိဘူးလားလုံချုံရေးလေးရှိဘာဖြစ်လို့ဆိုတော့ဒီနင်းပြင်းချင်းလေးအကွေးမှာကအာကိုလို့မရဘူးငင်းမှလည်းအကုန်လုံးတွားတယ်ဘာလားယူဟောမှာတွားဒီမှာတွားအကုန်လုံးရှိရင်လည်းထာဝရမရှိပါဘူးလုံလုံရဲကလည်းအားကိုလို့
အသက်ခံရသူ၈ယောက်မှာဦးစံထွန်းရဲ့ညီတယောက်နဲ့သားတယောက်ပါဝင်ခဲ့တာဖြစ်ပါတယ်။ရခိုင်ဒေသအတွင်းမှာမတူညီတဲ့လူဖွဲ့စည်းတွေကြောင့်အတူတကွအေးချမ်းစွာနေထိုင်ဖို့အတွက်ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကအကြံပြုထားပါတယ
်။ This is the reason why we have made several recommendations to enhance
ကျွန်တော်တို့အနေနဲ့ရခိုင်ပြည်နယ်အတွင်းကတင်းမာမှုတွေကိုလျှော့ချနိုင်ဖို့လူဖွဲ့စည်းတွေကြောင့်အပြန်အလှန်ဆွေးနွေးဖို့နဲ့ပြန်လည်တင်းမြှောက်မှုကိုတိုးမြှင့်ဖို့အတွက်အကြံပေးထားပါတယ်။ဒေသခံအဖွဲ့အစည်းတွေနဲ့ပြည်내အစိုးရဘူအစိုးရတွေကြားမှာပူးပေါင်းဆောင်ရွက်မှုခိုင်မာစေဖို့ရည်ရွယ်ပြီးတော့လည်းအကြံပေးထားပါတယ်။ဒါဟာရခိုင်တွင်နဲ့မွတ်စလင်တွေအတွက်ညီတူညီမျှအရေးပါတဲ့အဆင့်ဖြစ်ပါတယ်။ဒီလိုမှပဲသူတို့ရဲ့ဘဝကိုကာလကြာရှည်ထိခိုက်နေတဲ့စိတ်ပြအားငယ်မှုနဲ့အကြံဖတ်မှုတွေဖြစ်ဖို့ဦးတည်စေတဲ့ရန်လိုမုံဒီစိတ်တွေကိုဖယ်ရှားနိုင်မှာဖြစ်ပါတယ
်။မောင်တော်မြို့ကန်တူဖြစ်တဲ့ဦးထွန်းကျော်ကတော့အတူရှင်တွဲနေထိုင်ဖို့မဖြစ်နိုင်တော့ကြောင်းပြောပါတယ်
။အဲ့လိုလိုချင်းနဲ့ရောင်းမှမထင်ဘူးကျွန်တော်။အော်လို့ဒီသူတို့ကကျွန်တော်တို့နဲ့ဒီလိုဖြစ်နေတယ်ခဏခဏဖြစ်နေတော့ကျွန်တော်တို့ကဘယ်လိုမှတင်ပြရရှိနေတယ်သူတို့ကကောင်းပါတယ်ကောင်းပါတယ်ပြောပြီးကျွန်တော်တို့အမေးတိုင်းအဲ့လိုလို့တာဒီမှာကျွန်တော်တို့ဒီမျိုးဒီနေတော့အမေးတိုင်းဒီလိုဖြစ်လဲကျွန်တော်တို့စိတ်မကောင်းဖြစ်တာပေါ့အဆုံးရင်မရှိရတယ်ကျွန်တော်တို့မနေဒီလိုဖြစ်လာပြီဆိုရင်ကျွန်တော်တို့ကဒါအတူတောက်ရောက်တာဒီလိုပဲသားရင်ကျွန်တော်တို့ကိုယ်တိုင်လေးတောက်ရောက်တာအေးစစ်နေရေးမူစလီတွေကကျွန်တော်ဒေသရင်တွေကအမေးတိုင်းကုစုပါတယ်
ရခိုင်ပြည်နယ်မှာအေးချမ်းစွာနေလို့တဲ့မွတ်စလင်တွေလည်းရှိနေတာပ
ါကျွန်တော်ကြတော့ရခိုင်တိုင်းရင်းသားတွေနဲ့ကျွန်တော်ပူပန်ပါတယ်အီကိုလိုမီလိုကိုလိုမီသားစုလိုလည်းနေကြပါတယ်အရင်လေးလူနဲ့ခုလည်းကျွန်တော်ပုံနေပါတယ်ဆက်ပါတယ်လူနေကြပါတယ်ကျွန်တော
်ဩဂုတ်လ25ရက်နေ့တိုက်ခိုက်မှုဟာစစ်စင်ရေးတရအတွင်ဆောင်ရွက်လာတာလို့မြန်မာအာဏာပိုင်တွေကသုံးသပ်ထားပါတယ်အကြမ်းဖက်တိုက်ခိုက်လာသူတွေကိုလည်းထိထိရောက်ရောက်တုံ့ပြန်ဖို့ရှိနေပါတယ
်။ဒီလိုမျိုးအကြမ်းဖက်ကိစ္စတွေမှာပါလာဒီနေ့တော့ဒီမှာပါလာ။အကျိုးပဲပြချင်မှလည်းပါလာ။ဘာလို့လဲ။ဒီဘက်ထဲမှာသူ့ရလုံနေတဲ့လက်နက်ကပြီးမှမတ်တဲ့ရက်နေဒီလိုမျိုးအကျင့်ကောင်းမှတနေ့လူစစ်တော့ရှိ။ကိုယူကြည့်လာတာကလေးပဲဒီမှာကိုယူအခုလုံးကဒါကပြီးပြတာပါတော့။ကျွန်တော်ကအခုကတော့ရှိ။တော့မယ်တော့ရှိ။ဒါအဲ့ဒါကလေးလူကြီးဒီမှာနော်တတိယလူကိုဖွဲ့ချက်တော့ရှိ။
ကြောပြန်ဖြစ်ပေါ်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရခိုင်မျိုးဒိုင်းနယ်လူမျိုးနဲ့ဟိန္ဒူဘာသာဝင်တွေအပါအဝင်ဒေသခံတိုင်းရင်းသား2000ကျွဲလောက်ဟာနေရစွန့်ခွာထွက်ပြေးခဲ့ရသလိုအစ္စလမ်ဘာသာဝင်၄သိန်းနီးပါးလောက်ဟာလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်ခဲ့ကြပါတယ
်။ဒီနောက်မှဆူအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။အခုတော့မြန်မာတခွင်အစီအစဉ်လှည့်ပါရှင်။NLD အစိုးရအသစ်လက်ထက်မှာမတန်ဆွမ်းတွေအတွက်နီးဥပဒေဖြစ်မြောက်ဖို့လှုပ်ဆောင်နေပေမဲ့မူဝါဒအသစ်တွေမှာမတန်ဆွမ်းရေးကိုလည်းထက်စဉ်းစားဖို့လိုနေတယ်လို့မတန်ဆွမ်းရေးလှုပ်ဆောင်နေသူတွေကပြောဆိုနေကြပါတယ်။ဒီလိုဆောင်ရွက်ရမှာလဲလူမှုဝန်ထမ်းဝန်ကြီးဌာနတစ်ခုထဲကမကပဲတခြားဌာနတွေကပါပူးပေါင်းဆောင်ရွက်ဖို့သူတို့ကတိုက်တွန်းပါတယ်။ဒါပေမဲ့လည်းအခုလိုနီးဥပဒေတွေထွက်ပေါ်လာတာကြောင့်မတန်ဆွမ်းတွေရဲ့အရေးပိုးပြီးတော့လှုပ်ဆောင်နိုင်တော့မယ်ဆိုပြီးတော့လည်းမျှော်လင့်ချက်တွေတိုးလာနေတာပါ။မြေမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုတင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင်။
မနက်ငယ်အနေနဲ့ကုလသမဂ္ဂမတန်ဆွမ်းသူများခွန်ရေးဆိုင်ရာသဘောတူစာချုပ်ကို2011ခုနှစ်ကလက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်အခုချိန်မှာတော့မတန်ဆွမ်းနှစ်ဥတွေပေါ်ထွက်လာနိုင်မှုအတွက်သက်ဆိုင်ရာတာဝန်ရှိသူတွေကလှုပ်ဆောင်နေကြပါတယ်။မတန်ဆွမ်းဥပဒေကိုတော့ဦးသိမ့်စင်အစိုးရလက်ထက်မှာစတင်ပြဋ္ဌာန်းခဲ့တာဖြစ်ပြီးလက်ရှိအချိန်ထိနှစ်ဥပဒေမထက်ရှိသေးတာဖြစ်ပါတယ်။အစိုးရတက်လက်ထက်မှာတော့မတန်ဆွမ်းနှစ်ဥပဒေဖြစ်မြောက်ရေးအတွက်လှုပ်ဆောင်ချက်တွေရှိနေပေမဲ့ မူဝါဒတည်တည်ဖော်ဆောင်တဲ့အခါမှာတော့မတန်ဆွမ်းအရေးကိုထည့်စင်းစားဖို့လိုတယ်လို့ပြောဆိုမှုတွေရှိနေပါတယ်။အဲဒီမတန်ဆွမ်းတက်ငယ်တင်တဲ့အကြောင်းရဲ့တာဝန်ခံဦးထောက်အောက်ကတော့အစိုးရတည်လက်ထက်မှာနည်းဥပဒေမထွက်သေးတာကြောင့်မတန်ဆွမ်းအရေးဟာထူးခြားခြားပြောင်းလဲမှုတွေမရှိသေးပေမဲ့မတန်ဆွမ်းနေအတွက်တခြားအခွင့်အရေးတချို့တော့ရှိလာတယ်လို့အခုလိုပြောပါတယ်
။ကျွန်တော်ညီမတော့အရင်မတန်ဆွမ်းဥပဒေဆိုရင်ဒီကဥဒေစင်လက်ထက်ကထွက်တာဒီ2015နောက်ပိုင်းမှာဗာနီဥပဒေမှာမထွက်သေးဘူးတခုကျော်ဘူး။ဆိုတော့ဒီအစိုးရအတွက်မှာတကယ်လက်ဆုပ်လက်ကမ်းပြနိုင်တဲ့ဥပဒေပိုင်းဆိုင်ရာနဲ့တော့ဘာမှထူးခြားတာတစ်ခုမှမရှိဘူးလို့ပြောလို့ရတယ်။ဒါပေမဲ့ဆက်တဲ့ဒီမျိုးတွေပေါ်လာဖို့ရအတွက် workshop တွေလုပ်တာအစီအစဉ်တွေလည်းတက်တာတော့ဟောဆက်တဲ့ပြီးတော့ရှိတော့ရှိနေသေးတာပေါ့နော်။ဆိုတော့ပညာရေးကံတော့ဘောအလောက်ပိုင်းအတွက်တော့ပွင့်ပွင့်လင်းလင်းထိပ်ပိုင်းကလူတွေနဲ့ဆော့ကတက်ခွင့်ပြင်ပြအခွင့်တော့ဆင်းပြရရနေတယ်အဲ့တင်ပြခွင့်ဆက်ပြပြရရဲ့အဖြေကတော့ဘယ်လိုဖြစ်ပြောင်းဘယ်လိုပြောင်းလဲလာပြီဆိုတာလက်ဆုပ်လက်ခံပြောက်ပြီးတော့မရှိဘူးလို့ပြောရင်ဘာမှမဖြစ်ဘူ
းမြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်ဖွဲ့အကြံပေးဦးနေလင်းစောကလည်းအခုဆိုရတဲ့လက်ထက်မှာဘာရီတိုးတက်လာပြီးဘာရီကအရင်အတိုင်းပဲရှိနေတယ်လဲဆိုတာကိုလည်းအခုလိုသုံးသပ်ပြောပါသေးတယ
်ဆိုရတဲ့လက်ထက်မှာတော့ကျွန်တော်တို့တစ်ဖက်ကဒီဥပဒေပေါ်လာတဲ့မတန်ဆွမ်းဥပဒေကိုအနည်းဥပဒေဆွဲတဲ့ကိစ္စတွေနဲ့ဒီနိုင်ငံတော်ရဲ့ဒုသမရပါဝင်ပြီးတော့မှအမျိုးသားအဆင့်ကော်မတီတရက်ဖွဲ့ဖို့တော့သူတို့မြန်မြန်ဆန်ဆန်ဆောင်ရွက်နေတာတွေ့တယ်။နောက်တစ်ချက်ကဒီသမရရုံးကနေစာကြပြီးတော့မှအမျိုးသားကော်မတီဖွဲ့ဖို့လည်းဖြစ်ပေါ်လာပြီဆိုတာသိရတယ်ပေါ့။ဒါကတော့ process ပိုင်းမှာကိုတို့တွေ့ရတဲ့အခြေအနေပေါ့။နောက်တစ်ဖက်ကတော့ဒီချိတ်ဆက်မှုနဲ့ပူးပေါင်းဆောင်ရွက်မှုမှာတော့ဒီမတန်ဆန်းအဖွဲ့အစည်းတွေနဲ့ထိတွေ့မှုပေါ့နော်။ဝင်ကြီးဌာနအနေနဲ့ပို့ပြီးတော့မှရှိလာတယ်။ဆိုတော့ဒါလေးတွေကတော့ကျွန်တော်တို့ဒါကြိုးစားမယ့်ကိစ္စပေါ့နော်။ကောင်းတဲ့လက္ခဏာလေးတွေဖြစ်တယ်။သို့တော့တစ်ဖက်ကတော့ကျွန်တော်တို့ကဒီနိုင်ငံတော်ရဲ့ဒီဟာဘတ်ဂျက်ပိုင်းဆိုင်ရာကိစ္စတွေမှာထိုက်တင်တဲ့တိုးတက်မှုတွေမတွေ့ရသေးဘူးပေါ့။သုံးဆဲမှုတွေနဲ့ပတ်သက်ပြီးတော့မတန်ဆန်းအဖွဲ့အစည်းတွေနဲ့ဆက်ဆက်ပတ်သက်တဲ့ကဏ္ဍမှာကျွန်တော်တို့အားနည်းနေသေးတယ်။နောက်တစ်ချက်ကတော့ကျွန်တော်တို့ကဒီမတန်ဆန်းတဲ့သူတွေရဲ့ကိစ္စကိုလူမှုဝန်ထမ်းဝန်ကြီးဌာနတခုတွေကမဟုတ်ဘဲနဲ့ကျန်တဲ့ဝန်ကြီးဌာနတွေကပါဒါတွေကိုကျွန်တော်တို့ကြည်ကြပြတ်ပြတ်လက်ခံပူးပေါင်းဆောင်ရွက်လောက်အောင်ဆောင်ရွက်တဲ့အခြေအနေကတော့အားနည်းနေသေးတယ်လို့ဒါကျွန်တော်သုံးသပ်မှာဖြစ်ပါတယ
်။ဒါ့အပြင်မတန်ဆန်းအရေးကိစ္စတွေကိုလူကက်ပြတ်ဝန်ကြီးဌာနတခုတွေကလှုပ်ဆောင်ရမှာမဟုတ်ဘဲဝန်ကြီးဌာနအားလုံးနဲ့သက်ဆိုင်နေတယ်လို့ပြောဆိုသူတွေရှိနေကြပါတယ်။မတန်ဆွမ်းဥပဒေမှာပါရှိတဲ့သက်ဆိုင်ရာဝန်ကြီးဌာနလို့ဖော်ပြထားတာဟာလူကယ်ပြန်ဝန်ကြီးဌာနတစ်ခုရဲ့မဟုတ်ပဲဝန်ကြီးဌာနအားလုံးနဲ့သက်ဆိုင်နေတာဖြစ်တယ်လို့ပြောဆိုနေကြတာပါ။ဥနေလင်းဆိုကတော့မတန်ဆွမ်းနေအတွက်လူကယ်ပြန်ဝန်ကြီးဌာနတစ်ခုရဲ့တာဝန်ရှိတယ်လို့ယူဆနေကြတဲ့အခက်ခဲတွေဒါမကမတန်ဆွမ်းအခွင့်အရေးအတွက်တခြားစိန်ခေါ်မှုတွေလည်းရှိနေသေးတဲ့အကြောင်းအခုလိုပြောပါသေးတယ
်။အစိုးရဘက်ကတော့ကျွန်တော်တို့နံပါတ်1ချက်ကတော့အမြဲတမ်းမူဝါဒဘလောက်ပဲချကြဘတ်ဂျက်ကျွန်တော်တို့လိုအပ်တယ်ပေါ့ဘတ်ဂျက်မရှိရင်ကျွန်တော်တို့ကဒါမြေရန်အလံဝင်းနေပါပဲလေမူဝါဒစာပုံပါပဲခြားတာဘတ်ဂျက်ကကျွန်တော်မပါလာနိုင်ဘူးလေဒါကြောင့်လက်တွေ့အကောင့်ထဲပေါ်ကအလံဝင်းတယ်နောက်တစ်ချက်ကတော့ကျွန်တော်တို့ကဝင်ကြီးဌာနတွေထဲမှာဒီလူမှုဝန်ထမ်းလူကယ်ပြန်ဝင်ကြီးဌာနတစ်ခုပဲတာဝန်ရှိတယ်လို့ခံယူနေတဲ့ကာလပတ်လုံးကျန်တဲ့ဝင်ကြီးဌာနတွေစီဘလို့မှဒါကျွန်တော်တို့ကိစ္စထည့်စင်စားမှာမဟုတ်ဘူးအဲ့ဒါကြီးမားတဲ့ပြဿနာဖြစ်နေတယ်ကျန်တဲ့ဝင်ကြီးဌာနတွေကလည်းကျွန်တော်တို့အတွက်သိမစင်စားဘူးတခုခုဆိုရင်ဒါလူကယ်ပြန်ဝင်ကြီးဌာနရဲ့အလုပ်လို့ပဲယူဆနေတယ်ဒါကကြီးမားတဲ့ဒါကျွန်တော်တို့သဘောထားအမြင်ပိုင်းဆိုင်ရာအတားအဆီးဖြစ်နေသေးတယ်နောက်တစ်ချက်ကတော့ကျွန်တော်တို့ကဒီနိုင်ငံတော်အကြီးအကဲတွေဘိုင်းကဥဆောင်ပြီးတော့မှဒီဟိုလာနှိုးစော်တဲ့ဒီကိစ္စကိုပြင်းပြအောင်ဒီကျွန်တော်တို့တိုက်တွန်းတဲ့အခြေအနေတွေမပေါ်သေးဘူးဒါကလည်းကျွန်တော်တို့တွေဟိုထပ်ပြီးတော့ရွေးဖို့အခက်အခဲတစ်ခုဖြစ်နေတယ်ပေါ့နော်နောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့မတန်ဆွမ်းဖွဲ့စည်းတွေအပိုင်းရဲ့ဟိုအခြေအနေပေါ့ကျွန်တော်တို့ရန်ကုန်မှာပဲအများစုကလှူရှားနေကြတယ်အများစုကရန်ကုန်မှာပဲဗဟုပြုတယ်မြန်မာနိုင်ငံတဝင်းလုံးနဲ့ဒီကျေးလက်ဒေသအခြားဒီနေပြည်တော်မှာပြန့်နှံ့ပြီးတော့မှဖြစ်ပေါ်တဲ့မတန်ဆွမ်းလှူရှားမှုတွေအားနည်းနေသေးတယ်ဒါကြောင့်ကျွန်တော်တို့ကပြောရင်ဒီဟာတွေကမျိုးပေါ်ကအတန်လောက်ပဲကျွန်တော်ဖြစ်နေသေးတယ်
မြန်မာနိုင်ငံမတန်ဆွမ်းသူများအတင်းကျုပ်ရဲ့အထွေထွေအတွင်းရေးမှုဦးမြတ်သူဝင်ကတော့မတန်ဆွမ်းနေဥတွေဟာမကြခင်မှာထွက်ပေါ်လာတော့မှဖြစ်တဲ့အတွက်ဘလို့အကျိုးရှိလာနိုင်လဲဆိုတာကိုလည်းအခုလို့ပြောပါသေးတယ
်မကြခင်ဒီနေ့တွန်းမောက်ကြောကြာဥတွေဥတွေထွက်လာမယ်ဒီဥတွေထွက်လာရင်ကျွန်တော်တို့ပါတယ်ဆိုအမျိုးသားကော်မတီဆိုတာပေါ်ပေါ်လာမယ်အမျိုးသားကော်မတီမှာဒုဥက္ကဋ္ဌဥက္ကဋ္ဌတပါးဒီဥက္ကဋ္ဌဒီဒုတိယသမ္မတတပါဖြစ်ပါလိမ့်မယ်ဆိုတော့ကျွန်တော်အများကြီးလုံနိုင်မယ်လို့ယူဆတယ်ပေါ့နော်ညူဘေထွက်မှလုံရမယ်လို့တော့မဟုတ်ပေမဲ့ညူဘေထွက်ရင်ပို့လို့ရမယ်ဟာတွေကျွန်တော်အများကြီးပေါ်ပေါက်လာမှာပါဒီနှစ်ထဲမှာကျွန်တော်ညူဘေမကြခင်ရက်လာပိုင်းမကြခင်ရက်ပိုင်းကိုပဲဒီဥပဒေထွက်လာမှာပါ
မြန်မာနိုင်ငံမှာတော့2014ခုနှစ်လူဦးရေနဲ့အိမ်အကြောင်းအရာတကောင်စင်းရဲ့လူဦးရေ 51.4 တန်းကျော်မှ 2.3 တန်းကျော်ကမတန်ဆွမ်းသူတွေဖြစ်တယ်လို့ထုတ်ပြန်ကြေညာထားပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြန်မာကသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ်
။မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။အခုစနေညတိုက်ရိုက်လိုင်းဆွေးနွေးခန်းကိုတော့မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။
မြန်မာစံတော်ချိန်မနက်ပိုင်း6:00 ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ 9:00 အထိတစ်ချိန်နေ့လယ် 12:00 ကနေနေ့ခင်း 1:00 အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6:00 ခွဲကနေ 9:00 အထိအစီအစဉ်ကိုလိုင်းဒို16 19နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစနေညအစီအစဉ်ကိုည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9:00ခွဲပြီးမှသောရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။စီစဉ်တင်ဆက်သူကိုအောင်လင်းဦးနဲ့ထုတ်လုပ်သူမတ်ဆွမွန်တို့တင်ဆက်ပေးသွားမှာပါရှင်။
ဒီနေ့တဲ့လီလိုက်စီစီမှာတော့ဒီနေ့ကုလသမဂ္ဂထွေထွေညီလာခံကိုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်မတက်ဖို့ဆုံးဖြတ်တဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးသွားမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်အခြေအနေတွေပြည်ရင်းလူမျိုးရေးပြဿနာတွေအရထွေထွေညီလာခံမတက်ဖို့ဆုံးဖြတ်လိုက်တယ်ဆိုရင်လည်းရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဖိအားတွေကိုထိထိရောက်ရှင်းနိုင်မယ့်အခွင့်အရေးတွေဆုံးရှုံးသွားနိုင်လားဒါမှမဟုတ်ရင်လည်းပြည်ရင်းကအခြေအနေတွေကတကယ်ကိုအာရုံစိုက်ဖို့ပိုအရေးကြီးနေသလားဆိုတာကိုကျွန်တော်နှစ်ပိုင်းခွဲဆွေးနွေးဖို့စီစဉ်ထားပါတယ်။ပြည်နယ်ဆွေးနွေးပြီးမဲ့ပုဂ္ဂိုလ်လည်းရောက်နေပါပြီမြန်မာအရေးကဲကတ်တွေဖြစ်ကြတဲ့ဦးမမောင်စိုးဦးအောင်သိန်းသူငယ်တို့နှစ်ဦးရောက်နေပါပြီဆိုတော့ဆွေးနွေးပွဲကိုကျွန်တော်စလိုက်ချင်ပါတယ်အရင်ဆုံးတော့ကျွန်တော်ဦးမမောင်စိုးရဲ့ဟိုသဘောထားအချင်းချုပ်ကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာဒေါ်ဆန်းစုကြည်အနေနဲ့ကတော့ဒီထရေနီတန်ကိုမတက်ဖို့ဆုံးဖြတ်ထားပြီးပါပြီဆိုတော့ဒီဆုံးဖြတ်ချက်ကြောင့်ဒီနိုင်ငံတကာတောင်းပန်မှာဒေါ်ဆန်းစုကြည်သူကိုယ်တိုင်ကိုကြရှင်းပြနိုင်မယ့်အခွင့်အလမ်းလက်လွတ်သွားတယ်လို့ဆိုနိုင်သလားခင်ဗျာ
အဲ့လိုတော့မဆိုနိုင်ပါဘူးခင်ဗျာဘာလို့ဘာဖြစ်လို့လဲဆိုတော့လက်ရှိရခိုင်ပြည်ထောင်နယ်ပတ်သက်ပြီးတော့ကျွန်တော်တို့တိတိကျကျရှင်းပြဖို့လိုတဲ့ချက်ရှိပါတယ်။လက်ရှိအခြေအနေမှာဒီဘင်္ဂလီရခိုင်ဘင်္ဂလီပြည်ထောင်နယ်ပတ်သက်ပြီးရိုဟင်ညာဆိုတဲ့အမည်နဲ့လိုင်းလုံးကနိုင်ငံတကာတော်များပါတယ်။ဒါနဲ့ပတ်သက်ပြီးတော့အဲရိုဟင်ညာတွေနဲ့ပတ်သက်တဲ့အဲဒီလူခွင်ရေးဆိုရယ်ပြောတာတွေလည်းတော်များပါတယ်။ဒါပေမဲ့အဲ့ဒီဟာအားလုံးမှာရခိုင်ရဲ့ဒီခိုင်ဒီနေမှာဘုဒ္ဓမောင်တော်ဒေတာမာရဲ့သမိုင်းစစ်မြစ်တွေမပါဘူးဗျ။အဲ့သမိုင်းစစ်မြစ်တွေမပါဘဲနဲ့ပြောနေတဲ့လှိုင်းလုံးတွေရှိနေတဲ့အချိန်မှာဒါရင်နဲ့ပတ်သက်ပြီးတိတိယကျပေါ်ထုတ်ပြီးပြတ်သားဖို့အချိန်လိုအပ်ပါတယ်။အဲအဲ့လိုပြတ်သားဖို့အချိန်လိုအပ်တဲ့အချိန်မှာကျွန်တော်တို့ကတစ်ဖက်ကလေတုကစိတ်ညားနေတဲ့အချိန်မှာထိတဲ့ရင်ဆိုင်တာမသင့်တော်ပါဘူး။အဲ့ဒါနဲ့ပတ်သက်ပြီးတော့သေးသေးချာချာပြန်လဲရှင်းပြဖို့အချိန်ယူတာပိုးသင့်တော်တယ်လို့ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးပါကိုအောင်သူငိမ့်သဘောထားခင်ဗျအခုတကယ်ဆိုရင်ဒီဟိုဒီထရီညီလာခံကိုတက်လာမယ်ဆိုလို့ရှိရင်တချို့ဟိုနိုင်ငံခေါင်းဆောင်တွေပါလေဆိုရင်သူကိုယ်တိုင်ကိုကြတွေ့ဆုံပြီးတော့ဟိုကိုရှင်းပြနိုင်မယ်အခွင့်အလမ်းမျိုးတွေဆုံးရှုံးသွားနိုင်လို့နေလို့ဆိုနိုင်မလားခင်ဗျ
ဟုတ်ကဲ့ဟိုခုနဥမမောင်ဆိုဆွေးနွေးတဲ့အနေအထားပေါ့နော်ဆိုကျွန်တော်တို့ဘက်ကတော့ဘက်ဆုံထောက်ဆုံဆွေးနွေးပြင်းတယ်ဆိုတာကျွန်တော်လက်ခံပါဒါနဲ့ဒီပွဲမှာတော့ဒေါ်ဆန်းစုကြည်ကိုကျွန်တော်သဘောဆွင်တော့သွားစီခြင်းနဲ့ဘာဖြစ်လို့ကျွန်တော်ပြောလဲဆိုတဲ့အခါကျတော့ကျွန်တော်တို့ဒီ face recognition လို့ခေါ်တာပေါ့ဗျာအတချိန်တော့ကျွန်တော်တို့နိုင်ငံမြန်မာပြောပြောဘာမာပြောပြောနိုင်ငံတကာကသိတဲ့လူတော်တော်နည်းပါတယ်အဲ့တော့ဒေါ်ဆန်းစုကြည်လို့ပြောလိုက်ရင်နိုင်ငံတကာကအော်သူပဲဆိုတာမျိုးချက်ချင်းသိကြတာမျိုးပေါ့နော်အဲ့တော့သူ့ရဲ့အချိန်ဝါကဟိုဂျန်တဲ့အနေထားနဲ့မတူပါဘူးဆိုတော့အဲ့တော့တစ်ဖက်ကကျတော့အခုလက်ရှိအချိန်မှာတစ်ချိန်တော့ကဒေါ်ဆန်းစုကြည်ရဲ့ဂုံသတင်းကြောင့်ဖြစ်ခဲ့တယ်လို့ပဲအခုချိန်မှာနိုင်ငံတကာဝေဖန်မှုကြီးသတင်းမီဒီယာတွေအားလုံးကသူ့ကိုပြစ်မှတ်ထားပြီးတော့ဟိုတိုက်ခိုက်လာတဲ့အနေအထားမျိုးဖြစ်ပါတယ်ဆိုတော့သူရှင်းသင့်တယ်လို့ထင်တယ်အခုလက်ရှိသွားကြတဲ့လူတွေကလည်းဟိုပြောမယ်ဆိုရင်တော့အတွေ့အကြုံရှိတဲ့စံတမန်ဟောင်းတွေပါစံတမန်တွေပါဒါပေမဲ့ဟိုဒီ UN ရဲ့ပေါ့နော်အဲ့ဒီမှာကျတော့ဒီအစည်းအဝေးကြီးမှာမိကုံပြောတာလည်းဆိုရင်ကျွန်တော်တို့ sideline meeting ဆိုခေါ်တဲ့ဒီအချင်းချင်းအပြန်လာအပေးယူညှိကြရတဲ့ကိစ္စမျိုးတွေပေါ့ဆိုတော့ဒီလိုကိစ္စမျိုးတွေကပုံပြော့အရေးပါနိုင်ပါတယ်အဲ့တော့ဒေါ်ဆန်းစုကြည်ဆိုရင်တော့ဒီတချို့နိုင်ငံခေါင်းဆောင်ကြီးတွေကိုချက်ချင်းဟိုနားချနိုင်ရဲစီးယုံနိုင်တဲ့အနေထားလည်းဖြစ်နိုင်တယ်လို့ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေအတော်များနေပါတယ်သူတို့ကိုလည်းအလှည့်ပေးကြပါတယ်ဟိုအရင်ဆုံးတော့နည်းနည်းဆွေးနွေးမဲ့သူတွေလည်းများတဲ့အတွက်လူရင်းတူရှင်းဆွေးနွေးပေးဖို့လည်းကြိုပြီးမေတ္တာရက်ခံလိုပါတယ်အရင်ဆုံးကတော့ကျွန်တော်တို့မင်းနီဆိုတာအမေရိကန်ပြည်တော်စုဒီမင်းနီဆိုတာပြည်နယ်ကကိုကျော်စိုးပါကိုကျော်စိုးသဘောထားကိုလည်းဆွေးနွေးပါခင်ဗျဟယ
်လိုကြားရလားမသိဘူးဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျကိုကျော်စိုးဆွေးနွေးပါ
ဟုတ်ကဲ့ကျွန်တော်တူတူနဲ့ပြောတော့ပါမယ်နည်းနည်းတော့ရှည်တယ်ဆိုတော့ကျွန်တော်ဖျက်ရှာလိုက်ပါမယ်အော်ကျွန်တော်ခုကိစ္စမှာဒီတောင်ဆန်းစုကြည်မသွားပင်နဲ့ဒုသမတန်သွားဦးဟင်ဂရီဘန်ချီယူသွားတဲ့ကိစ္စပြောရမလားဟယ်လို
ဟုတ်ကဲ့ပြောပါခင်ဗျကြားပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်ခင်ဗျားကလေဒီတောင်ဆန်းစုကြည်သွားလို့ရှိရင်ဒီမှာနိုင်ငံတကာကပို့ပြီးတော့သူ့ကိုခေါ်ပေးမယ်ပေါ့ဗျာပြီးတော့နိုင်ငံတကာကဘာပြောတယ်လဲဆိုတော့ဟိုမြန်မာနိုင်ငံမှာမွတ်စလင်နဲ့ခရစ်ယာန်တွေကိုဖိနှိပ်တယ်ဆိုတဲ့ဟာတွေကအရင်ကြီးကြီးလောင်လောင်ဖြစ်တယ်လေအဲ့လိုဖြစ်တဲ့ခါကျတော့ဥဟင်္ဂရီကခရီးရင်ဖြစ်တဲ့ခါကျတော့သူသွားလိုက်တဲ့ခါကျတော့မြန်မာနိုင်ငံမှာခရီးရင်တောင်မှသမတဖြစ်နေတဲ့ဆိုဟာကိုသူလက်တွေ့ပြလိုက်တာပဲ။ကျွန်တော်အဲ့လိုမြင်ပါတယ်။ဟုတ်ကဲ့ကျေးဇူးပဲကျွန်တော်တူတူနဲ့ပြောတာ
ပါ။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်နောက်တူကတော့ကိုတန်းမိုးပါဇလုံမျိုးပါဖြစ်ပါတယ်။ကိုတန်းမိုးသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။အမေစုအဲ့ဒီစီးပွားကိုမန္တလေးကသွားပြပါလေဗျာ။ဘာဖြစ်လဲကိုနိုင်ငံကြီးကိုအမှန်တမ်းပြောပြတာလေဗျာ။ကိုယ်တော်တော့အမေစုတို့နိုဘယ်ဆုရောပါပြန်ရုပ်သွင်းနေတာတို့ပါတို့ကသူတို့မဲ့ငင်းကြဲနိုဘယ်ဆုကကျွန်တော်တို့ဒီဘင်္ဂါလီတွေအတွက်ကိုကျွန်တော်အမေစုကကာကွယ်ပေးရမှာလားခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ
ဒီနေရာမှာကျွန်တော်သွားလုပ်နေတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီကျွန်တော်တို့ email Facebook တွေကနေမှတ်ချက်ပေးဆွေးနွေးထားတဲ့ပုံကိုတချို့လည်းပဲဒီနေ့မှာအလင်းသင်းလို့ဖော်ပြခြင်းပါတယ်တူကတော့ကျွန်တော်တို့ American ပြည်အောင်စုကမောင်တသနာပါမောင်တသနာရဲ့ email ကိုကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
ရခိုင်မြောက်ပိုင်းတည်ငြိမ်ရေးအတွက်အစိုးရကကြိုးပမ်းဆောင်ရွက်နေသမျှဥပိ္ပခါပြုပြီးတော့မျိုးတုံးတပ်ဖြတ်မှုတွေဖြစ်နေသကြောင်းသတင်းတူရောင်တွေပေါ်မှာအာယုံဆိုင်ဆွေးနွေးကြမဲ့ဒီညီလာခံကိုအမေစုမတက်ရောက်တာဟာမှန်ကန်တဲ့ဆုံးဖြတ်ချက်လို့ယူဆမိပါတယ်အကြောင်းကတော့အခုချိန်ဟာပြည်တွင်းတည်ငြိမ်ရေးနဲ့လုံခြုံရေးကပိုပြီးအရေးကြီးလို့ပါပဲနိုင်ငံတကာကအော်နေတာကလူခွင့်ရေးကိစ္စတစ်ခုတည်းပါအစိုးရရင်ဆိုင်ဖြေရှင်းနေရတဲ့ပြဿနာကပိုများပါတယ်အစိုးဆုံးကတော့စင်ကျင်နေုံတရားကင်းမဲ့ပြီးလူမျိုးရေးကိုဇောင်းတင်ပြီးမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေပါတယ်လို့တဖက်သက်ဆွဆွဲနေတဲ့ကုလလူခွင့်ကော်မရှင်နာမင်းကြီးနဲ့အစ္စလာမ်နိုင်ငံတွေရဲ့စင်ငန်းတော်တော်ပြစ်တင်ဝေဖန်တန်တွေဟာဒုက္ခတဲ့အရေးငြင်းငြင်းစွာဖြေရှင်းရေးထက်အကြံဖတ်သမားတွေကိုတွန်းအားပေးရေးတရားပြည်နယ်တောင်းဆိုရေးပိတ်ဆို့ရေးယူမှုတွေချမှတ်နိုင်ရေးနဲ့နိုင်ငံတော်ဝန်လူမျိုးရေးဘာသာရေးပဋိပက္ခတွေအကြီးအကျယ်ပေါ်ပေါက်လာရေးကိုဥတီနေတာကြောင့်မေစုအနေနဲ့ပြည်တွင်းရေးကိုဦးစားပေးဖို့ဆုံးဖြတ်ချက်ချလိုက်တာဟာအသင့်တော်ဆုံးလို့ယူဆမိပါရယ်ခင်ဗျာ
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့ပေးစာပါနောက်တူကတော့ကျွန်တော်တို့ဦးကျော်ဟန်ဆိုပြီးကျွန်တော်တို့ Facebook မှာမှတ်ချက်ပေးထားတာပါသူစာကတော့ခတ်တူပါသူကတော့အထူးရင်းညီလာခံမတက်လဲရှင်းပြနိုင်တဲ့ခွင့်ရေးကိုမထိခိုက်ပါဘူးတဲ့တက်ရောက်လာတဲ့အဖွဲ့ကရှင်းပြမှာပါတယ်ပြည်ရင်းရေးမှာဆိုရင်လည်းရခိုင်ရေးလည်းပါမှာပါတဲ့လက်ရှိလောက်ကန်ဆောင်ရနေရတဲ့အခက်အခဲကိုမသိတဲ့သူကများပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ကျွန်တော်ဥမ္မောင်စိုးကိုမေးချင်ပါတယ်။ဟိုအခုဒီအထွေထွေညီလာခံကိုဒေါ်ဆန်းစုကြည်မှာတက်ပြင်မဲ့ဒုသမရဟန်နီဗန်တီယူတက်မဲ့ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ကတက်မဲ့နောက်ပြီးတော့အမျိုးသားလူမျိုးရေးချန်ပီယံဦးတောင်းထွန်းတို့လည်းပါမဲ့ဆိုတော့ဒီပုဂ္ဂိုလ်တွေအနေနဲ့စောစောကပေါ်တာရှင်စာရဲရလို့အခြေအနေကိုရှင်းပြနိုင်မဲ့အခြေအနေမျိုးတွေတကယ်ရောရှိတယ်လို့ဥမ္မောင်စိုးယူဆလားခင်ဗျာ
။ဒီနှစ်ယောက်ကဒီတွက်တဲ့ပုဂ္ဂိုလ်နှစ်ယောက်ကဒီညီလာခံမှာတင်ဒီပြဿနာကိုဖြေရှင်းနိုင်လိမ့်မယ်ရှင်းပြနိုင်လိမ့်မယ်လို့တော့ကျွန်တော်မြူဆပါဦးခင်ဗျဒါပေမဲ့ကျွန်တော်တို့ဒီဖျားကြီးနေတဲ့အချိန်မှာကျွန်တော်တို့တကယ်တမ်းဖြည့်ရှင်းရမယ်လို့ကလိုအပ်တဲ့အချိန်ယူသင့်တယ်လို့ပဲကျွန်တော်မြင်ပါတယ်အဲတထိုင်ထဲနဲ့ဒုသမ္မတဟင်နရီပန်တင်းယူရောဦးတောင်ထွန်းရောတခါလေဖြည့်ရှင်းနိုင်မယ်လို့ယူဆချက်နဲ့ကျွန်တော်ကဒီလိုယူဆတာမဟုတ်ဘူးသူတို့ကတတ်မြင်တော့ဖြည့်ရှင်းနိုင်မယ်နိုင်ငံကဖျားကြီးနေတဲ့အချိန်မှာကျွန်တော်တို့ကဖျားပူထိတ်တရင်ဆိုင်လာတဲ့ကျွန်တော်တို့နောက်တလန်းဆုတ်ပြီးတော့ပြန်ရင်ဆိုင်တာမျိုးကကောင်းပါတယ်တချိန်တည်းမှာကျွန်တော်တို့ကနိုင်ငံတကာမှာကျွန်တော်တို့ရဲ့ဟိုနားလည်နိုင်မဲ့လူတွေကိုအဲကုလသမဂ္ဂဘောင်ပြင်ဘက်ကလည်းကျွန်တော်စီးရုံးလို့ရပါတယ်ပြီးတော့မှကုလသမဂ္ဂမှာနောက်တစ်ချိန်ပြန်ကျွန်တော်တို့ရဲ့လက်တွေ့ခြေလှမ်းနေနဲ့ပြန်ရင်ဆိုင်တာအကောင်းဆုံးဖြစ်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကိုအောင်သူငယ်ရဲ့သဘောထားကိုလည်းကျွန်တော်သိချင်ပါတယ်ဆိုတော့ဒေါ်အောင်ဆန်းစုကြည်အနေနဲ့ဒီထရီညီလာခံမတက်တဲ့အတွက်ပေါ့လေအကျိုးဖြစ်ချိန်ဆကြည့်မယ်ဆိုရင်ရေဝီအားဖြင့်ဘယ်ဘက်ကပုံနိုင်တယ်လို့ယူဆတယ်
ဆိုအထူးသဖြင့်တော့ဟိုဒီတိုက်ခိုက်မှုတွေဖြစ်တယ်ပေါ့နော်တလောကဖြစ်တဲ့ကိစ္စတွေကဒါကုလသမဂ္ဂဒီအခုအထွေထွေညီလာခံဖြစ်မဲ့အချိန်နဲ့ဟိုချိန်ကြိုက်ဆင်ပြီးတော့လုပ်တယ်လို့လည်းပြောလို့ရနိုင်ပါတယ်ဆိုတော့အဲ့တော့လုပ်တဲ့အခါကျတော့တစ်ဖက်ကနိုင်ငံတကာ PR တွေကပူတိုးလာတဲ့အနေအထားမျိုးပေါ့နော် So I know Dilu ni Tami Wada Janatime, who shimpe made, Time Kuna Umo Su Pyodaluwe, such door sukura and Bashin Lai Lule, Janatime Petanari Kolopi Nema Mobau, Lakamale Mobau, Tame General Luraga, General Baga, Shimene, Pijare, who buy looks homeless with a Dilu, a shimpe mono, Dilu de Zolo, Lubare. So I know.
ကျွန်တော်မြင်တာကတော့ဒေါ်ဆန်းစုကြည်သွားရှင်းရပြီးသူ့ရဲ့ဟိုသွားခြင်းအဖြစ်သူ့ရဲ့ဝိတ်ပေါ့နော်သူ့ရဲ့ဟိုဩဇာကပုံပြီးတော့ကြီးပါတယ်တချို့ကိစ္စတွေမှာပုံပြီးပေါက်ရောက်နိုင်တယ်လို့ယူဆပါတယ်။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကိုလည်းတစ်ခေါက်ပြန်လှည့်ပေးခြင်းပါတယ်။တရားရောက်ကတော့ကျွန်တော်
mahari, nampak orang cenderu, yang cima ada kongsi itu sosong dalam lubang cenderu pelajar ni, apa boleh so, dongsan suci so, kawan ni yang lubang suci, no, kalau kuat dongsan suci ya, demokrasi Taiwan mahu, dongsan mahu, tu apa, nampak orang pelajar so, tu yang pelajar sih dia tu, aku pilih ni hari ya, tepat tepat ni lembari, kalau kawan apa pilih ni, ni aku dongsan suci kau ni, tu apa dia, ala jual mahari, sih ni mula, no, media ni tu sosong dalam lubang, tepat tak? Jadi, di rumah orang tapi ada loh, hala. Di rumah tu, tu dengan sini loh, soal hari, tapi malam ni, tapi malam ni, tiada hari kono. Tu apa itu? Apa yang awak mahu dalam? Jadi, macam cipta loh, cipta. Itu, dalam suci ya, cuma kuih itu, sosong lagi loh, susah. Baru tu, dalam suci macam mana saja. Tapi kalau tiada hari kono, di kamar loh, dia tapi kalau tiada luar bawah, macam mana loh, susah lagi loh. Jadi, tapi kalau luar di dalam suci ni, ni mana yang tak kalau, jadi kalau macam mana boleh loh, jadi kalau belajar ni dia.
Okay, kau mohon ye, jadi apa? Jangan di sini buat aku nanti setua thale pokok dicuri le, le pergi mana? Tuh orang mandiri mewa, utam mau pergi mana? Utam mau sini ni mana kamyah?
Okay, kena kawasan suci, matua pergi thale, kau mana? Tua pergi suci, nengah nua cikir itu tua dan pilih mana tu? Ada jangan pergi, mewu pandi ni dah. Terus cengkai ni, di nasi ayam ni, terus lauk ni biar, nasi liyan ni, wenla terus saun ni biar, wenla ni pokuri, jangan pergi ni matu ya. Kalau tuan ni pokuri, mila orang hari matu ya. Nampak terus di mana ni, yang orang ni pergi ni malah aku orang, kuiya seti lauk macam terus cengkai, jangan pergi buat macam ni, jangan pergi tuan, betul dia pergi tuan. Cawan ni mah betul dia pergi tuan, yang orang mah betul pergi tuan. Nampak di ตอนนั้นดูจริงมาตัวเราก่อนเนี่ยบางทีตัวอะไรด้วยที่ที่เรื่องนั้นมาตัวผู้สาวเนี่ยมาโอเคโอเคตอนนี้ผมมาจีผมมาจีอาจจะเสียเวลาอุปยุเรื่องนี้ฉันพิมพ์อยู่รู้เรื่องเองเนี่ยรู้สวยเท่าไหร่เด้โอเคตัวยังแข็งแกร่งมากผมมาพิมพ์มาปีนี้ได้มายังแข็งพิมพ์มาฉันพิมพ์มาตอนมีอะไรก็จะเชื่อก็รู้สึกได้ก็ดูขับเบนิดาเนี่ยน่ะไม่ยาวตอนนั้นดูจริงเนี่ยน่ะไม่ยาว
ที่จะขายในที่สุดก็ลงจ้าวที่จ้าวโอเคอุตมอีกเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ ြပါတယ်ပြည်တွင်းလုံခြုံရေးကိစ္စလက်တွေ့ကြကြမြေပြင်မှာကင်တွယ်လှုပ်ဆောင်နေတာကပြည်ထရေးဝန်ကြီးဗိုလ်ချုပ်ရဲမှူးကြီးတွေနဲ့တိုင်းခရိုင်မြို့နယ်လုံခြုံရေးဝန်ကြီးဗိုလ်ချုပ်နဲ့ဗိုလ်မှူးကြီးတွေစစ်ဗိုလ်တွေပါသူတို့နာခံတာတာဝန်ယူတာကပြည်ထရေးဝန်ကြီးဗိုလ်ချုပ်ရဲ့စစ်အမိန့်ပါဓာတ်ရိုက်တာဝန်ခံအကြီးအကဲဆိုတဲ့သမရကလည်းဘာဩဇာအာဏာမှမရှိအကြံပေးပုဂ္ဂိုလ်ကလည်းအကြံသာပေးယုံပါခင်ဗျာဆိုပြီးရေးသားထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဥမောင်ဆိုးကိုမေးချင်ပါတယ်အခုပေါ်လေဒီအစိုးရကကျွန်တော်ဒီညီလာခံမတည့်ရတဲ့အဓိကအကြောင်းရင်းတွေဖြစ်နေရှင်းပြတဲ့အထက်မှာဒီရခိုင်ပြည်ရဲ့ပြဿနာတွေပါတယ်ပြည်ရင်းလုံခြုံရေးအခြေအနေကြောင့်ဆိုပြီးတော့ပြောထားရလဲရှိပါတယ်အခုစောစောတချို့တော်တော်ဆွေးနွေးကြတဲ့တော်တော်ရှင်တွေအထက်မှာဒီစာတချို့ထဲမှာလည်းဟိုထောက်ပြရတယ်ရှိပါတယ်ပြည်ရင်းမှာအာယုံဆိုင်မဲ့ကိစ္စတွေရှိနေဆိုတကယ်ပဲပြည်ရင်းနိုင်ငံရေးအခြေအနေကဟိုစိုးရိမ်ရလောက်တဲ့အခြေအနေမှာရှိနေသလားဦးမောင်ဆို
ပြဿနာကတော့စိုးရိမ်ရလောက်တယ်မရင်ရလောက်တယ်ဆိုတာတဲ့ရှုပ်ထွေးမှုတော့ရှိတယ်ဗျဆိုလိုတာကကျွန်တော်တို့ဒီရခိုင်ပြည်နာကိုတုတ်ပြန်တဲ့အချိန်မှာကျွန်တော်တို့တစ်ဖက်အစွန်ရောက်ကအာစာအစွန်ရောက်ကိုတုတ်ပြန်ဆောင်ပြည်ရင်းမှာလည်းအစွန်ရောက်အနေထားနဲ့တုတ်ပြန်ခြင်းနဲ့လူတွေရှိတာတော့မှန်ပဲဗျဆိုတော့အဲ့တော့ကျွန်တော်တို့ကဟိုတောင်တန်းကြီးမှာလို့ဖြစ်တယ်စမ်းကြောင်းမှာဖြစ်တယ်
เออดานุ่ยเนี่ยปัจจัยอะไรเจ้าหนูนั่งเท้าสั้นเนี่ยรู้บ่เปล่าเราจะใครมาเจ้าหน้าที่ไปเจอที่เรื่องนี้อันนั้นจะมาตัวเราเนี่ยมาเจ้าหน้าที่เช็คเลยที่เรื่องนี้มาเช็คหัวเราลู่เลยเปล่าพอเราสู้อสงยาวกูเจ้าหนูอสงยาวเนี่ยสั้นจริงหรือไม่เอาเอลูสั้นจริงเนี่ยยี่ปุ่งยี่กับบูที่ใครมาเอลูชินีกูเช็คมาแล้วเจ้าหนูเทนเต็มหมดลู่เลยเทนเต็มหมดลู่เลยเช็คมาอู้นั่งเราทำอะไรที่เรื่องมาไม่ใช่เลยเช็คมานั่งเราได้เหมือน
ဒီပြည်ရင်းမှာရှိနေတဲ့လူတွေကြားထဲမှာလည်းဒီအခြေအနေနဲ့ပတ်သက်ပြီးဘယ်လိုကြည့်မြင်သုံးသပ်မယ်ဆိုရဲ့ဟာနဲ့ပတ်သက်လို့သူကိုယ်တိုင်ကနေတည်တည်ကြကြဒီ
guideline ပေးဖို့လိုအပ်တဲ့အချိန်ကာလလို့ထင်ပါတယ်။ဟုတ်ကဲ့ဦးမောင်ဆွေကျေးဇူးပါ။ကိုအောင်သူကြီးရဲ့သဘောထားကိုခင်ဗျာဟိုခုဒီကုလသမဂ္ဂဒီထွေရင်းညီလာခံကိုမတက်ဖက်နဲ့ဒေါ်ဆန်းစုကြည်ကိုယ်တိုင်ပြည်ရင်းထဲမှာရှိနေဖို့လိုတဲ့အထိပြည်ရင်းနိုင်ငံရေးအခြေအနေကဟိုရှုပ်ထွေးမှုတွေတကယ်ပဲရှိနေသလား။ခုနကဦးမောင်ဆွေပြောသလိုပါပဲရှုပ်ထွေးမှုတော့
ဒီသာမှန်ပါတယ်ဒါပေမဲ့ကျွန်တော်တခြားစီးဆောင်ကဆွေးနွေးခြင်းပါတယ်အဲ့ဒါပီအာလို့ခေါ်တဲ့ဒီပပ်ဘလစ်ရီလေးရှင်းပေါ့ဗျာကျွန်တော်တို့အခုမီဒီယာတွေပြည်သူ့ဆန်ကြီးဒါနဘောင်းလုပ်ရှိရဲ့အခုကကျွန်တော်တို့ခံရတဲ့ကာလဖြစ်နေတဲ့လူစနိုင်ပါတယ်ဆိုတော့အဲ့ဒီထားမှာအစိုးရကလည်းဒီကိစ္စတွေဖြစ်လာပြီးတဲ့အချိန်မှာအထူးသဖြင့်ပြည်ရဲ့စိတ်ပိုင်းကောင်းဆောင်တွေကအခုချိ ုတယ်မလုံအောင်ဘူးလို့ရှာတာပေါ့အဲ့တော့အဲ့ဒီအချိန်မှာတော့ကျွန်တော်တဘောကတော့ဒီ PR ကိစ္စကိုလည်းသူတို့ချာချာလုပ်တင်တယ်နောက်တစ်ခုကကျတော့ဒီရှင်းပြမယ်ဆိုရင်လည်းဒီအခုအထူးဖြစ်တော့ဩဇာရှိတဲ့လူတွေကဒီထက်ပိုပြီးတော့ကျွန်တော်တို့ဟိုပြည်သူတွေရှင်းပြဖို့လိုတယ်နိုင်ငံတကာလည်းရှင်းပြဖို့လိုတယ်ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့နောက်တစ်ပုဂ္ဂိုလ်တူကတော့ဟိုစလိုင်းပွေကုံပါစလိုင်းပွေကုံသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ ZN ရစ်ဖြစ်မှောက်မှာမရှင်းပြနိုင်တောင်မှမြန်မာနိုင်ငံကနေတဆင့်အင်္ဂလိပ်လူနဲ့အားလုံးတစ်ကမ္ဘာလုံးနားလည်အောင်တောင်ဆန်းစုကြည်ကတရက်မတိုင်ခင်မှာစစ်ကူရဲနဲ့မှမိတ်ခွန်းပြောတော့မှဖြစ်တယ်အဲ့တော့အဲ့ဒီဥစ္စာကတစ်ကမ္ဘာလုံးကတို့တရင်တော့ဒီလေလာမှာဆိုတော့ ZN ကနေစီမီကနေပြောတာနဲ့ဒီကနေပြောတာအတူတူတော့ပဲဖြစ်မှာပါအဲ့တော့ဇီအမကတော့ဒီသမရကသူ့ရဲ့ဟိုအဘောဖတ်ပြတော့မှဖြီးပြီးတော့မှဦးတောင်းထုံးကနေပြီးတော့မှအတက်နိုင်တော့ရှင်းပြမှဖြစ်တယ်အဲ့တော့လူလို့စင်မှပြီးပြီးမှဒီကလေးညပြပါမှတအားအကြီးမရှိဘူးစီပြီးပြီးမှတောင်းဆန်းစစ်စီကနေနေကြီးကြီးလေးလို့ကျွန်တော်မြင်နေဆရာ
ဟုတ်ကဲ့ကျေးဇူးပါဟိုကုဒီ slime ပွေကုံတောက်ပြတဲ့ချက်ကလည်းစိတ်ဝင်စားစရာပါဒီတောင်းဆန်းစုကြီးရှေ့ဘက်ထဲမှာမိန်ကွန်းပြောဖို့ရှိတယ်နောက်ပြီးတော့ဒီနေရာမှာလည်းဟိုရခိုင်ပြည်နယ်ကအခြေအနေတွေပြည်ရင်းလုံခြုံရေးပြဿနာတွေဒီထွေထွေညီလာခံမတက်တဲ့ဆုံးဖြတ်ချက်တွေနဲ့ဟိုပတ်သက်တာတွေလည်းဟိုထက်ပြောလိုက်မယ်လို့မျှော်လင့်ရပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးမောင်ဆိုဟိုဒါတောင်းဆန်းစုကြီးဒီလိုမိန်ကွန်းပြောမဲ့အစီအစဉ်ဟာအခုလိုအကြီးအကျယ်ဟိုဝေဖန်ခံနေရတဲ့နိုင်ငံတကာကိုတစုံတရာပေါ့လေသတင်းစကားပားနိုင်မယ်နီလန်ကောင်တစ်ခုလို့ဆိုနိုင်လားဆရာဦးမောင်ဆို
အခုကပြောရင်တော့တကယ်ဒီသူ့ရဲ့မင်ကွန်ပြောမဲ့အစီအစဉ်ကကျွန်တော်နှစ်ပိုင်းပါမယ်ထင်ပါတယ်။တစ်ပိုင်းကတော့နိုင်ငံတကာကကျွန်တော်တို့ဒီဘာပြေချင်းကြီးရဲ့နဲ့ပတ်သက်တဲ့သဘောအမှန်ကိုရှင်းလင်းပြနိုင်တဲ့အခွင့်အရေးရနိုင်ပါတယ်။ဒုတိယချက်လက်ကတော့ကျွန်တော်တို့ပြည်တွင်းကလူတွေနဲ့ပတ်သက်ပြီးတော့အဲကျွန်တော်တို့ဒီပြဿနာနဲ့ပတ်သက်ပြီးဘယ်လိုကြီးပြင်မယ်ဆိုတဲ့သဘောထားကိုပြည်သူလူထုရှင်းလင်းလင်းပြောပြနိုင်တဲ့အခွင့်အရေးပါ။ဒါမဲ့ဒီမှာတစ်ခုတော့ရှိတယ်နိုင်ငံတော်အခြေပြမိန်ကွန်းလို့ခေါင်းစဉ်တက်မယ်ဆိုရင်တော့ဗမာလိုပြောတာအကောင်းဆုံးပါပဲနိုင်ငံတကာကိုရှင်းပြတဲ့မိန်ကွန်းတက်သက်ဆိုရင်တော့အင်္ဂလိပ်လိုပြောတာအကောင်းဆုံးပါပဲ
ဟုတ်ကဲ့ကျေးဇူးပါဦးမော်ဆိုကိုအောင်သူငယ်သဘောထားကိုခင်ဗျာတခုရှိတာကတော့သူကမိန်ကွန်းပြောမယ်ဆိုတော့ကျွန်တော်တို့ကဟိုအခုလောလောဆယ်မှာဟိုတိတ်ပြီးတော့ရှင်းရှင်းလင်းလင်းမရှိတာကအဲ့လိုပေါ့လေဟိုတင်းတောက်တွေကိုဟိုမေးခွင့်ရမှာလားဟိုဆိုလိုတာကတော့အပြန်အလှန် interactive ပေါ့လေအဲ့လိုပြောခွင့်ဆိုခွင့်ဘယ်လောက်ရမလဲဆိုတာတော့ကျွန်တော်တို့လည်းတိတ်တိတ်ကြာမသိသေးဘူးဆိုတော့ဒီလိုမိန်ကွန်းပြောတာမျိုးကဟိုတစ်ပတ်သက်သဘောမျိုးစံနေမလားဟိုဒါကတကယ်တမ်းတင်းစကားပါလို့ကောင်းတဲ့နီလန်ရောဟုတ်ပါမလားကိုအောင်
အော်ကျွန်တော်မြင်တာပေါ့နော်ဆိုတော့အခုကျွန်တော်တို့ဒီမှာကြားနေရတာကမိကုံးကိုအင်္ဂလိပ်လိုပြောမယ်ဆိုတော့သတင်းကြားပါတယ်နောက်တစ်ခါမိကုံးကိုလည်းနိုင်ငံတော်အခြေပြမိကုံးဆိုပြီးပြောတာပေါ့နော်ဆိုတော့အဲ့တော့ဟိုကျွန်တော်သိသလောက်ကတော့နိုင်ငံတော်အခြေပြမိကုံးဆိုရင်ပြောတာကဒီလွတ်တော်အမတ်ကြီးကျွန်တော်တို့ဒီခေါင်းဆောင်တွေပြောတာခင်ဗျအဲ့တော့ပြောတဲ့အခါမှာလည်းကျွန်တော်တို့တိုင်းပြည်ရုံးသုံးပါသာစကားပဲပြောရမှာပေါ့နော်အဲ့တော့တကယ်လို့တန်တမာနေကျွန်တော်တို့နိုင်ငံတကာကိုရှင်းပြခြင်းလို့အင်္ဂလိပ်လိုပြောမယ်ဆိုရင်တော့ဒါတခြားဖိစားဖြစ်တင်ပါတယ်ဆိုတော့အခုပြောမယ်ဆိုတဲ့အခါမှာလည်းကျွန်တော်အကြံပြုချင်တာကတော့ package ပေါ့နော်ဟို best ဆုံးတော့ဆုံးဒီပြဿနာတွေကိုအပြည့်ပေးနိုင်မဲ့ဟိုစီချပြင်ဆင်ပြီးပြောတာမျိုးဖြစ်တင်ပါတယ်အခုကကြားရသလောက်ကကျွန်တော်တို့ဒီသတင်းတွေမှာတွေ့တာက Dimegonga life diagram be Pamalu Saran Turao, Machina Mono, Babioma, Mamati Musa Cadero, Elo Chinin, no legendaro, who did a book in Saint and Lurajan Temare.
Okay, Jesu Bakna. General Disuni were to go set to a talent, not a Poco to let Pejama Duaro, who sent in Chipare, Membu Muava, who sent in the Borale Sunin and Magamia. Okay, who sent a telephone? I am a calm Mukamia, General, the Vega, so Kong Machau, General Piamisa, who choose Archiva Macamia. Okay, a cooler general, the total shantia, email and people tare, sao, Popiajima, Duaro, Pirin Piba, Mian Lao, Yeji, the Rule, Pirin, Mian Piba, Mian Matuna Maure, Islam, Taiwan, and Mo, Popiola, Kesa Bare, Pirin Nital, Shok Twenty Bare, Pirin Che Kamima, Pibane, Yensina, the Baja Bare, General Mingaro, Piriniga, Popi, Yejiba, Sovitua Jiba, Taro Sosia, Umosu, Opiola, the Water Munich Cousin, and Tubare, the Chua, I met Police Sosa. No, General Tech, the Sana Patabi Pian Couch and Artichu Pioni, Lashivare, the Yakan Yin and Nasa to Matimian Kisari, Polanane, Tao Taka, Queen Oyunane, Subiro, who Puvin and Nichavare, the Kevet Lut Lautio, so is Yachini Murio, the Kevashini, the La Umosu.
Luri Pobiomes, you know, Natausenego, General Soin Pubanjare, Pubanjare Kajaro, Pirima, the Lu Pian, Tambian, Soya, Champabuni, Soinaro. အမှန်ပဲခင်ဗျအဲ့တော့ဒါနဲ့ပတ်သက်ပြီးတော့ဘသူဘဝကိုခေါင်းစဉ်တက်ဖို့တော့ကျွန်တော်တို့နည်းနည်းခက်ပါတယ်ကျွန်တော်တို့မြန်မာစကားရှိတယ်တော်မီလောင်ရင်တော်ကြောင့်လက်ခံခတ်တယ်ဆိုတဲ့အရင်ထားမျိုးရှိပါတယ်အခုရခိုင်ပြည်ထောင်နာကျွန်တော်တို့နိုင်ငံတကာမှာလည်းခဲမှုကြီးတဲ့ငငယ်ပြည်ထောင်နာဖြစ်တဲ့အကြောင်းငငယ်တော်မီလောင်ရင်တော့နိုင်ငံတော်ကြောင့်နေလက်ခံခတ်တာလို့ကျွန်တော်တို့သတိကြီ
တော်မီလောင်တောချောင်လက်ခမောင်းခတ်နိုင်တဲ့အခြေအနေမျိုးတွေပြည်ရင်းမှာတကယ်ပဲရှိနေသလား
ဖြစ်နိုင်ပါတယ်ဆိုတော့ဒါပေမဲ့လည်းခုနပြောသလိုပေါ့နော်ဒီတက်မတော်ကဒီအခြေအနေကိုအခွင့်ကောင်းယူပြီးတော့ဟိုပြန်အာဏာသိမ်းမယ်ပေါ့ဆိုတော့ဒါမျိုးလောက်ထိတော့ဟိုစိုးရိမ်စရာအခြေအနေမရှိသေးဘူးလို့ကျွန်တော်ထင်ပါတယ်နောက်တစ်ခုကကျတော့အခုလို့ဟိုဘာခေါ်မလဲအခြေအနေမျိုးမှာတော့ကျွန်တော်ထင်တယ်ဒီတိုင်းပြည်ကဟိုခေါင်းဆောင်လုပ်တဲ့ဒီကလည်းသိချာရှင်းပြတင်ပါတယ်အထူးသဖြင့်တော့ဟိုကျွန်တော်တို့ပြည်သူလူထုကိုလည်းနားချတဲ့မယ်နောက်တစ်ခါကျတော့လုံခြုံရေးနဲ့ပတ်သက်ပြီးတော့လည်းအမတ်ခံချက်ပေးတင်ပါတယ်နောက်တစ်ခုကကျတော့အခုလို့ဖြတ်ပြီးနေတဲ့ဒီကျွန်တော်တို့မူဆလင်ဟိုအစိုက်ဝန်းပေါ့ဗျာဆိုတော့သူတို့နဲ့ပတ်သက်လို့လည်းဟိုတက်နိုင်သလောက်စိတ်မပူဘူးပေါ့နော်အကြမ်းဖက်မှုမဟုတ်ဘူးဆိုလို့ရှိရင်သူတို့နေလည်းအေးအေးချမ်းချမ်းဆက်နေနိုင်တယ်ဆိုတဲ့အားမျိုးအမတ်ခံချက်တွေပေးဖို့လိုတယ်ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီရခိုင်ရင်းနဲ့ပတ်သက်လို့ဒီနိုင်ငံတကာတွေ PR တွေကတော့လက်တလုံးမှာဟိုတိုးလာတာမကြားရရော့သွားတဲ့အတန်တိတ်မကြားအောင်ဟိုဒီနေ့ပဲဆိုရင်ကျွန်တော်တို့ဟိုသတင်းတွေထဲမှာတွေ့ရတာဒီ Nobel ဆုရှင်တွေနဲ့ဒီနိုင်ငံတကာထင်ရှားတဲ့ပုဂ္ဂိုလ်တွေဝိုင်းလက်မှတ်ထိုးပြီးလူညုံရေးကောင်စီကိုဒီကိစ္စနဲ့ပတ်သက်ပြီးကင်တွယ်ဖို့ဆိုပြီးတော့တိုက်တွန်းတဲ့စာပို့လာမျိုးတွေတောင်ရှိပါတယ်ဆိုတော့ဒီလိုနိုင်ငံတကာ PR တွေရော့လာဖို့ဆိုရင်ဟိုပြည်တွင်းပြည်ပမှာဘာတွေလုပ်ဖို့လုပ်မလဲဆရာဦးမောင်စိုးသဘောထားကိုဟိုဆွေးနွေးပြပါဦးခင်ဗျ
ကျွန်တော်တို့ကရခိုင်ပြည်ပနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းကျွန်တော်တို့ကကဘာကိုပြောပြဖို့လိုပါတယ်ခင်ဗျာကျွန်တော်တို့ကအခုကရခိုင်ပြည်ပနာကိုပြောရင်လက်ရှိအခြေအနေပဲပြောတယ်တမိုင်းကြောင်းမပြောဘူးနော်အဲ့တော့ကျွန်တော်တို့ကလက်ရှိအခြေအနေလည်းပြောပြဖို့လိုတယ်တမိုင်းကြောင်းလည်းပြောပြဖို့လိုတယ်အဲ့ဒီအခြေအနေကိုစစ်စစ်ငုံငုံပေါ့နော်အားလုံးသေသေးချာချာပြောပြဖို့လိုတယ်အဲ့တစ်ဖက်ကကျွန်တော်တို့တိုက်ပြရဲ့အားနည်းချက်တစ်ခုကဘာလဲဆိုတော့သတင်းမီဒီယာနဲ့ပတ်သက်လို့ကန့်တတ်တာပဲအဲ့ဒီနေရာသတင်းမီဒီယာဝင်ဖို့ကန့်တတ်တဲ့စီလေးနိုင်ငံတကာတန်တရားကြီးလေပဲအဲ့တော့ကျွန်တော်အမြင်အရပြောမယ်ဆိုရင်ပထမကျွန်တော်တို့အစိုးရဘက်ကရှင်းဖို့လိုတာကတော့လက်ရှိအခြေအနေရောဒီသမိုင်းဆိုင်ရာဖြစ်ပေါ်တိုးတက်လာတဲ့သမိုင်းဘာကြဘယ်သမိုင်းကြောင့်ဖြစ်လာလဲဆိုတာကိုရှင်းဖို့လိုတယ်။နောက်တစ်ခုကမီဒီယာနဲ့ပတ်သက်ပြီးတော့ဒီနေရာမျိုးကိုလွတ်လွတ်လပ်လပ်ဝင်သတင်းဝင်ကိုလည်းပေးဖို့လိုအပ်တယ်လို့ထင်ပါလား
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့အခုဒီနိုင်ငံတကာမြန်မာကတော့လက်တလောကဟိုလူတွေတိတ်နေချီထွက်ပြေးနေတာကိုဟိုမြန်မာဒီအတော်ဝင်ရှိတဲ့လူတွေကမျက်စိစုံမငင်းနေတယ်ဆိုတော့အမြင်မျိုးတွေဖြစ်နေပါတယ်။ဆိုတော့ဒီလိုအမြင်တွေပြောင်းဖို့ဆိုရင်ဟိုကိုအောင်သူငယ်သဘောထားကမြပြည်ရင်းပြည်ပမှာဘာတွေများလုပ်ဖို့လိုမလဲ။အရင်ကျွန်တော်မှတ်မိတဲ့လို့ဆိုအရင်စစ်စိုးရလက်ထက်တုန်းကဆိုရင်ဒီဟို lobby funding ငှားပြီးဒီအမေရိကန်တို့ဒီနိုင်ငံတကာမှာချင်းကတ်တာမျိုးတွေတောင်ရှိခဲ့ဘူးပါတယ်။ဆိုတော့ဟိုမြန်မာစိုးရအနေနဲ့ပြည်ရင်းပြည်ပပေါ့လေဆက်စပ်ကိုအောင်သူငယ်ထောက်ပြခဲ့တယ်လို့ပဲဟိုတစုံလုံးအနေနဲ့ဟိုလှုပ်တဲ့နဲ့လှုပ်ထိုက်တာတွေဘာတွေများရှိမလဲ
ဟိုကျွန်တော်တယောက်တည်းတော့ဟိုညာမီတလောက်ပဲပြောလို့နိုင်မှာပေါ့နော်အဲ့တော့ကျွန်တော်မြင်တာကတော့ဒီလိုအခုကိစ္စတွေမှာဖြစ်စဖြစ်ဒီသရုပ်ဘက်ကပန်အစ္စလာမစ်ဇင်လို့ခေါ်တဲ့ဒီ OIC ပေါ့မွတ်စလင်နိုင်ငံတအုပ်လုံးရဲ့ ီစိတ်ဆိုးဒေါသထွက်နေတဲ့အခြေအနေကိုရင်ဆိုင်ရပါတယ်ဆိုတော့တစ်ဖက်ကသူတို့နဲ့လည်းဟိုကျွန်တော်တို့ဒါကိုရှင်းမှုလိုတယ်လို့ထင်ပါတယ်နောက်တစ်ခုကကျတော့ကျွန်တော်တို့ပြီးခဲ့တဲ့နာဂစ်ကာလတုန်းကလုတ်ခဲ့မှုရဲ့အတွေ့အကြုံရှိပါတယ်ကျွန်တော်တို့ tripartite ကိုဂရုကိုခေါ်လဲဒီအာဆီယံကနေဝင်ပြီးတော့ကျွန်တော်တို့နိုင်ငံကယ်ဆယ်ရေးကိစ္စတွေဝိုင်းကူသလိုပေါ့နော်အခုကိစ္စတွေမှာလည်းအာဆီယံဘက်ကနေပြီးတော့ဥမာသူတို့ good world office ခေါ်တဲ့စာတမန်ယုံတွေကိုကျွန်တော်တို့စစ်တွေလို့ဒီဘူးစည်းလောက်မောင်းတော့မှာစိုက်ပြီးတော့အခြေအနေကိုစောင့်ကြည့်ပေးတယ်နောက်တစ်ခါလူသားချင်းစာနာတဲ့အကူအညီမျိုးဝိုင်းကူပေးမယ်ပေါ့နော်နောက်တစ်ခါတချို့ကောလာဟလတွေပြဿနာဖြစ်ရင်လည်းကျွန်တော်တို့ကိုယ်စားသူတို့တွေကဝိုင်းရှင်းပြီးရဆိုလို့ရှိရင်ကျွန်တော်ထင်တယ်ကျွန်တော်တို့အတွက်တော့ဒီထက်ပိုပြီးတော့ဟိုပွင့်လင်းမြင်သာမှုလည်းရှိမယ်ပို့ပြီးတော့လည်းလုံတာကိန်းတာဖြစ်လာမယ်လို့တော့ကျွန်တော်ထင်ပါတယ်ဒါကတော့ကျွန်တော်မြင်တဲ့လောက်ပြောတာ
ပါဟုတ်ကဲ့ဟိုဒီနိုင်ငံတကာအတိုင်းအတာမှာတော့ဒီလိုလိုက်လံပြီးရှင်းပြဖို့လို့ဘာလို့ဆိုလို့ရှိရင်အစိုးရအနေနဲ့ဟိုလုံနိုင်တာတွေဘာတွေရှိနိုင်လဲ
ကျွန်တော်ထင်တော့ဖန်တမန်အထူးသဖြင့်စာရုံးတွေကိုဒီထက်ပိုအားဖြည့်တင်ပါတယ်နောက်တစ်ခုကအထူးသဖြင့်တော့အနောက်နိုင်ငံနဲ့ဒီအမေရိကန်လိုနိုင်ငံကြီးမှာတော့ lobby firm ခေါ်တာပါဗျာခုနကလည်းပြောပါတယ်ဆိုတော့အဲ့တော့အဲ့လိုစီယုံပြီးတော့လောက်ကင်တဲ့ငွေကြီးလဲယူတဲ့ဒီလိုဖွဲ့စည်းမှုတွေကတော့ပုံပြီးပေါရောက်တဲ့သဘောမျိုးရှိတတ်ပါတယ
်ဟုတ်ကဲ့ဆရာဦးမောင်ဆိုသဘောတော့ခင်ဗျာဒီလိုပေါ့လေမြန်မာနိုင်ငံကဒီအခိုင်အရေးနဲ့ပတ်သက်လို့ Kofi Annan Commission တို့ဘာလို့ဖွဲ့ပြီးတော့ဒီဟိုပြည်ပဟိုအဲ့လိုပေါ့လေထင်ရှားတဲ့ပုံစံတွေနဲ့ဆောင်ပေါ့လုပ်တဲ့ကိန်းတာတွေရှိပါတယ်ဆိုတော့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေမှာရောဘလောက်တိုင်းတာတီထပ်ပြီးတော့တွန်းမြင့်လုပ်တင်တယ်လို့ယူဆရတယ်ခင်ဗျာ
အဲကျွန်တော်တို့ကကောင်သူငင်းပြောတဲ့လက်ခံပါတယ်အဲဒီဒီလိုပဲကျွန်တော်တို့တက်နိုင်တဲ့ပူပေါင်းဆောင်ရွက်မှုအာဆီယံနိုင်ငံတွေပူပေါင်းဆောင်ရွက်မှုပြီးတော့လိုအပ်လိမ့်မယ်လို့ထင်ပါတယ်ခင်ဗျအဲအဲ့လိုမဟုတ်ဘဲနဲ့ဖြီးပြီးရင်ဆိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ခက်ပါမယ်တစ်ဖက်ကကျွန်တော်တို့ဘာပဲဖြစ်ဖြစ် UN မှာကျွန်တော်တို့ဗီဒီယိုအနာကင်ထားတဲ့တရုတ်ရုရှားနဲ့တင်ကျွန်တော်တို့အဆင်ပြေဦးနဲ့မပြီးပါဘူးဒေတာရင်းနိုင်ငံတွေရဲ့ထောက်ခံမှုလည်းကျွန်တော်တို့လိုအပ်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးထူးတင်ပါတယ်ပင်တိုင်းဆွေးနွေးပေးကြတဲ့မြန်မာရေးသုံးသပ်သူဥမောင်ဆိုးဥအောင်သူရင်းနဲ့ကိုလိုင်းပါဝင်ဆွေးနွေးတဲ့ပုံကိုယ်တွေအီးမေးလ်တွေ Facebook တွေနဲ့ပါဝင်တဲ့သူတွေနဲ့နားဆင်တဲ့သောတာရှင်တွေအားလုံးကိုလည်းပဲအထူးကျေးဇူးတင်ပါတယ်ခင်ဗျာ
တင်ညာတရားရည်လိုက်ဆွေးနွေးကန်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။တင်းငင်းွေနေမနဲ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line 2မီတာ30 40 49 50နဲ့ line လာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့တယ်။သောတာရှင်တွေနားဆင်လို့တဲ့တည်တဲ့ချင်းတွေတောင်းယူလို့တယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ bemis@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမှတ်ဧသနာကျော်ကြေညာပေးပါမယ်ရှင
်။မြောက်ကိုရီးယားနိုင်ငံခေါင်းဆောင်ခင်ဂျွန်ဦးကသူ့ရဲ့နိုင်ငံကိုအမေရိကန်စစ်အင်အားနဲ့ရှင်းနိုင်တဲ့အထိတိုးချဲ့ပြီးတော့လှုပ်ဆောင်သွားမယ်လို့ပြောပြီးတော့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုပြင်းပြောက်တဲ့အထိလှုပ်ဆောင်သွားဖို့စနေနေ့ကပဲအစိုးရရုပ်သံကနေကတိပြုသွားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့စ조사နေတာအောင်မြင်ခဲ့နေပြီလို့မစ္စတာကင်ကပြောပြီးတော့ကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုကတိုးလာနေတဲ့အချိန်မှာဒီအစီအစဉ်ကိုအပြစ်သက်လုံဆောင်ဖို့တန်တိထန်ချသွားတာဖြစ်ပါတယ်။ဒီဘက်နိုင်ရောက်ဖို့အတွက်အမေရိကန်ကခံနိုင်ရည်မရှိတဲ့နျူကလ িয়ার လက်နက်နဲ့တံပြန်တိုက်ခိုက်နိုင်တဲ့အစွမ်းရည်ပိုင်ဆိုင်နိုင်ဖို့တနိုင်ငံလုံးကအင်တိုက်အားတိုက်ပါဝင်လုံဆောင်ကြပါအောင်လို့လည်းသူကတိုက်တွန်းသွားခဲ့ပါတယ်။ပြည်ထောင်နိုင်ငံလန်ဒန်မြို့မှာတောက်ကြနေကလူသွားလူလာများတဲ့အချိန်တွင်မြေအောက်ရထားကိုဘုံခွဲတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတော့လူတူးကိုဖမ်းလိုက်တယ်လို့ဗြိတိန်ရဲတပ်ဖွဲ့ကကြေညာပါတယ်။အသက်18နှစ်အရွယ်အမျိုးသားတဦးကိုဒိုဘာစိတ်ကဲမှာစနေနေ့မနေ့ကဖမ်းဆီးလိုက်တယ်လို့ဗြိတိန်အာဏာပိုင်ကပြောပါတယ်။ဒိုဘာစိတ်ကဲကဗြိတိန်နဲ့ပြင်သစ်ကြရေချောင်းနဲ့သွာလာတဲ့အဓိကကရုစိတ်ကဲနေရာဖြစ်ပါတယ်။ဗြိတိန်ရဲတပ်ဖွဲ့ရဲ့ကြေညာချက်မှာဒီဖမ်းဆီးမှုကအရေးပါတဲ့ဖမ်းဆီးမှုဖြစ်တယ်လို့ပြောထားပါတယ်။မြန်မာနိုင်ငံရခိုင်ဒေသမှာလူသားတွေကြုံနေရတဲ့ဖြစ်ရပ်ဆိုးမျိုးနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ချစ်ချင်းကြောင်းဝင်တိုက်တွန်းပေးဖို့ Nobel ဆုရှင်12ဦးနဲ့အနုပညာနဲ့စီးပွားရေးလူမှုရေးလောကမှာထင်ပေါ်ကျော်ကြားသူတွေကကုလသမဂ္ဂလုံခြုံရေးကောင်စီကိုဒီကနေ့ပဲအိတ်ဖွင့်ပေးစာတစ်စောင်ပေးသွားခဲ့ပါတယ်။အဖွဲ့အစည်းပေါင်းစုံကတည်ရတဲ့သတင်းတွေအရမြန်မာနိုင်ငံမှာရခိုင်ပြည်နယ်မှာပြုလုပ်တဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်ရိုဟင်ဂျာယာနဲ့ချီတိတ်ဆုံးခဲ့ရတယ်လို့သူတို့ရဲ့ဆာမပြောထားပါတယ်။လူတွေတိတ်နဲ့ချီပြီးအိုးအိမ်ဆွန့်ခွာပြေးကြရတဲ့အခင်းဖြစ်တဲ့ဒေသမှာကုညီကယ်ဆယ်ရေးအဖွဲ့တွေရဲ့ထောက်ပံ့မှုမရသလောက်ဖြစ်တယ်လို့ဆိုထားပါတယ်။ဒါကြောင့်မလို့ကုလသမဂ္ဂအနေနဲ့ခိုင်ခိုင်မာမာဆုံးဖြတ်ချက်တစ်ခုချပြီးတော့မြန်မာအစိုးရကိုဖြောင်းပြဖို့လဲသူတို့ကအကြံပြုထားပါတယ်။အင်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေကိုဒီနေ့ကစားမှာအစောပိုင်းကစားသွားတဲ့ Crystal Palace နဲ့ Southampton ပွဲမှာ Southampton ကတကိုးကိုမရှိနဲ့နိုင်သွားခဲ့ပါတယ်ရှင်။
တဲ့ရင်ချင်းချက်ကိုမိုက်အစ်တနာကြော်တင်ညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လုပ်ရမှာမဆုံမှဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်ကျမရှားဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ VO American အသံညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ VO မြန်မာပိုင်းအစည်းအဝေးကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.